Welcome to the Voice of America in Burmese.
Mingala wa khmyar. VOA American အသံရဲ့2022ခုနှစ်ဇူလိုင်လ9ရက်နေ့ကြာသပတေးနေ့မနေ့ဖက်တန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့တန်လွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်ပါရှင်ဒီကနေ့မနက်ဖက်သတင်းတွေကတော့ကိုခင်မဆိုမနဲ့အတူတင်ပြသွားမှာပါယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ဘတ်ဒေသတစ်ခုလုံးကိုရုရှားတို့ကအပြင်းအထန်ထိုးစစ်ဆင်နေတဲ့အတွက်ကြံနေသေးတဲ့ဒေသခံတွေပြေလို့ရတင်ဆောင်ကြဖို့ယူကရိန်းတာဝန်ရှိသူတွေကသတိပေးပါတယ်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပမဲ့ဆက်မှုအင်အားကြီးကြီးတွင်းနဲ့အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးအစည်းအဝေးကိုတက်ရောက်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ပို့ထုံးတွေကထွက်ခွာသွားပါတယ်မြန်မာစစ်ကောင်စီအပေါ်နောက်ထပ်အရေးယူတန်းခတ်မှုတွေချမှတ်ဖို့ဩစတြေးလျအစိုးရကအလေးအနက်စဉ်းစားနေကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဒီလိုသတင်းတွေကြားမှာပါရှင်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးဖို့ချက်တဲ့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
ဒီတော့အန်ဟန်ဒါတရားတော်တို့လိုက်တဲ့ဟိုကိုတင်းအောင်ကဖန်ဆန်သွားပြီအဲတော်တော်မြင့်နေတဲ့နေ့ဆက်တာလို့ပြောတော့
နိုင်ငံရေးအရာတရားစွပ်စွပ်ခံရသူတွေဘက်ကနေဥပဒေအကျိုးဆောင်အဖြစ်လိုက်ပါလှုပ်ဆောင်ပေးတဲ့ရှင်းနေတဲ့ဖန်စီနှိမ့်ဆက်ခံနေရပါတယ်မကြမီပဲအပြည့်စုံကိုတင်ပြပေးပါမယ်တိုင်းမလေးနယ်ဇက်စုံကလာဘက်မှာတရားမဝင်ဝင်ရောက်လာတဲ့မြန်မာတွေဇက်တိုက်ဖြစ်နေပြီးတော့ဖမ်းဆီးခံရတာတွေရှိနေပါတယ်။ရုရှားယူကရိန်းကိုဝင်တိုက်ပြီးနောက်ပိုင်းစစ်အေးတိုက်ပွဲခေတ်ပြန်ရောက်နေပြီးလို့သုံးသပ်သူတွေရှိပါတယ်။မကြမီပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့မြန်မာရေးသုံးသပ်ချက်ပြည်သူ့ကျန်းမာရေးအစည်းအဝေးအောက်ကစားကဏ္ဍစတဲ့ပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပါရမယ်ခင်ဗျာ။
ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ဘတ်ဒေသတစ်ခုလုံးကိုအပြေးအဝထိန်းချုပ်နိုင်အောင်ရုရှားတို့ထပ်ပြီးတော့တိုက်ခိုက်နေတဲ့အတွက်ကြံနေသေးတဲ့ဒွန်ညက်ဒေသခံတွေဘယ်လိုရာတင်ဆောင်ကြဖို့ယူကရိန်းတာဝန်ရှိသူတွေကဗဟုသုနေကသတိပေးပါရယ်ဒွန်ညက်ဒေသတစ်ခုလုံးကိုရုရှားကအပြင်းထန်တိုက်ခိုက်နေတဲ့အတွက်ပြည်သူတွေအထွတ်အမြတ်ရှိတာကြောင့်လူတိုင်းဘယ်လိုရာထောက်ခံဖို့တိုက်တွန်းထားတယ်လို့ဒွန်ညက်ဒေသစစ်ဖက်အကြီးအကဲပါဗလိုပါဗလာလင်ကိုကယူကရိန်းသတင်းတိုက်မီဒီယာတွေကိုပြောပါရယ်ဒွန်ညက်ဒေသ55ရာခိုင်နှုန်းကိုထိန်းချုပ်လိုက်ပြီးလို့ရုရှားတို့ကအခုရက်ပိုင်းအတွင်းပြောဆိုထားသလိုဘေးကပ်ရပ်ကလူဟန်စဒေတာတစ်ခုလုံးကိုပါထိန်းချုပ်လိုက်ပြီလို့လည်းပြောပါရယ်လေးလခွေတဲ့ရောက်လာပြီဖြစ်တဲ့ယူကရိန်းအပေါ်ကျူးကျော်စစ်ဆင်နေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကတော့သူ့ရဲ့အကြီးကရည်မှန်းချက်တွေထဲကတစ်ခုဟာယူကရိန်းအရှေ့ပိုင်းကိုလုံးဝထိန်းချုပ်နိုင်ရင်ဖြစ်တယ်လို့ပြောပါရယ်ဒွန်ညက်စဒေတာပြည်သူတချို့ကတော့ထွက်ခွာဖို့ငြင်းဆန်ကြပါရယ်စစ်မဖြစ်ခင်ကဒီအရမှာပြည်သူတည်တမ9000နီးပါးရှိခဲ့ပေမဲ့လို့အခုတော့3,000-4,000လောက်သာကျန်တယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်ရုရှားတော့အခုနောက်ဆုံးပြစ်မှတ်ထားတိုက်ခိုက်နေတဲ့ Slovenia တင်မှာတော့စစ်မဖြစ်ခင်ကပြည်သူ3,000ဝန်းကျင်ရှိခဲ့ပြီးအခုတော့2,000-3,000လောက်သာကျန်နေတယ်လို့မြို့တော်ဝန်ဗလာဒီမီယက်စ်ကပြောပါတယ်ရုရှားကအခုလိုအပြင်းထန်တိုက်ခိုက်လာတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေအများဆုံးလုပ်ကိုင်းနေကြတာပါဇူလိုင်လ5ရက်နေ့ကရုရှားတို့လက်ချက်ကြောင့်ပြည်သူ10ဦးသေဆုံးပြီးတော့25ယောက်ထက်မနည်းတရားရခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ရုရှားလိုလာတဲ့ခွဲတော်ရေးသမားတွေကလည်းယူကရိန်းတပ်ဖွဲ့ရဲ့လက်ချက်ကြောင့်အရသာ4ဦးသေဆုံးတယ်လို့ပြောပါတယ
်ဒီတိုင်အစိုးရအဖွဲ့ဝင်တချို့နှုတ်ထွက်သွားပြီးဝန်ကြီးချုပ်ကလည်းယာရုကဆင်းပေးဖို့တောင်းဆိုမှုတွေတိုးလာပေမဲ့ဆက်လက်တာဝန်ယူမယ့်အကြောင်းဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောလိုက်ပါတယ
် But frankly Mr. Speaker the job of a prime minister in difficult circumstances
ဝင်ဝင်လင်းလင်းပြောရရင်ခက်ခဲတဲ့အခြေအနေမျိုးမှာကြီးမားတဲ့တာဝန်တွေကိုယူရတဲ့ဝန်ကြီးချုပ်ရဲ့အလုပ်ကရှေ့ဆက်လုပ်ဖို့ဖြစ်ပါတယ်ဒါကြောင့်လဲဆက်လုပ်သွားမယ်လို့ဘော်ရူးနေကလွှတ်တော်မှာဝန်ကြီးချုပ်ပြောဆိုသွားတာပါမမျှော်လင့်မဲ့ဗန္ဒာရေးဝန်ကြီးရရှိဆုနဲ့နဲ့ကျမ်းမာရေးဝန်ကြီးစာဂျစ်ဂျဗစ်တို့နှစ်ဦးရှေ့ဆင်နောက်ဆင်နှုတ်ထွက်ခဲ့ပြီးနောက်တည့်ရက်အကြာဗိုလ်ထူးနေ့ကပြုလုပ်တဲ့ပါလီမန်တွင်ဝန်ကြီးချုပ်အပေါ်အမေးအဖြေကဏ္ဍမှာလွှတ်တော်အမတ်တွေကအပြင်းထန်မေးခွန်းထုတ်ခဲ့ရာကဝန်ကြီးချုပ်ကတုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။လန်ဒန်ကတီးတန့်ပါတီဝဲတစ်ခုမှအမျိုးသားနှစ်ယောက်ကိုဆွဲလာရန်လာလုပ်ခဲ့တယ်လို့စွပ်စွဲခံရတဲ့ကွန်ဆာဗေးတစ်လွှတ်တော်အမတ်ခရစ်ပန်ချာကိုပါတီမှာအရေးပါတဲ့နေရာပေးအပ်မိတဲ့အတွေ့ဝန်ကြီးချုပ်ကတောင်းပန်စကားပြောပြီးနောက်ရက်မှာပဲအစိုးရအဖွဲ့ဝင်နှုတ်ထွက်သွားတာပါခင်ဗျာ
Illinois ပြည်နယ် Highland Park မြို့မှာဇူလိုင်လ4ရက် American လွတ်လပ်ရေးနေ့အခမ်းအနားပွဲမှာလူခဏဦးသေဆုံးခဲ့တဲ့ပစ်ခတ်မှုနဲ့ဆွဲချက်တင်ထားတဲ့တနတ်သမားကိုပုတ်ထုံးနေ့မှာပထမဆုံးအကြိမ်ရုံးထုတ်ခဲ့ပြီးပစ်ခတ်မှုကျူးလွန်ကြောင်းဝန်ခံထားတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ပစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူ30ကျော်ပါတယ်ပစ်ခတ်မှုကျူးလွန်သူအဖြစ်တန်တရားနဲ့ဖမ်းဆီးထားတဲ့အသက်20နှစ်အရွယ် Robert Crimo ကိုတော့ထောင်ထဲကနေဗီဒီယိုကတစ်ဆင့်ရုံးထုတ်စစ်ဆေးခဲ့တာဖြစ်ပြီးအာမခံလည်းမပေးပါဘူးရုံးထုတ်ချိန်မှာ Crimo စကားအနှင်းငယ်လာပြောပြီးတော့စိတ်ခံစားရှိတဲ့ပုံမတွေ့ရဘူးလို့ဆိုပါတယ်ပြစ်ခတ်မှုအတွက်တနတ်သမားကသတင်းမှတ်နဲ့ချီကြိုတင်စီစဉ်ခဲ့တယ်လို့အာနာပိုင်တွေကပြောပါတယ်ချီတက်ပွဲတစ်လျှောက်လူတွေကိုအပေါ်စီကပြစ်နိုင်အောင်လှေကားသုံးပြီးတော့အဆောက်အုံခေါင်းမိုးပေါ်တက်ခဲ့တာပါအဲ့ဒီနောက်လူအုပ်ထဲကိုတနတ်နဲ့အချက်80လောက်တွေ့ကြရပြစ်ခတ်ပြီးအမျိုးသမီးလိုဝတ်စားပြီးမှထွက်ပြေးခဲ့တာပါဒါပေမဲ့လည်းအခင်းဖြစ်ပြီးနိုင်ပိုင်အချာမှာပဲသူ့ကိုတာဝန်ရှိသူတွေဖမ်းမိခဲ့တာဖြစ်ပါတယ်မိခင်ဖြစ်သူကားကိုမောင်းပြီးတော့လွတ်မြောက်နေစဉ်နောက်ထပ်ပြစ်ခတ်မှုထပ်ကျူးလို့မဟုတ်ရည်ရွယ်ခဲ့သေးတယ်လို့လည်းအာနာပိုင်တွေကပြောပါတယ်သူရင်ဆိုင်နေရတဲ့လူတမှုခုနှစ်ခုစလုံးအတွက်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့တက်ညာခွင့်မရဘဲထောင်နှံသက်သက်ကြာခံရနိုင်တယ်လို့ဒေတာခန်လိခ်ကောင်တီရှင်နေချုပ် Eric Rinshart ကအင်္ဂါနေ့မှာပြောပါတယ်ဒီဆွဲချက်တွေဟာ Mr. Crimo ရင်ဆိုင်ရမယ့်ဆွဲချက်အတော်များများတဲ့ကပထမဆုံးဆွဲချက်တွေဖြစ်ပြီးတော့ထိခိုက်ခဲ့ရသူတဦးချင်းစီကဆွဲချက်ပေါင်းဒါဇင်နဲ့ချီတိုးလာနိုင်စရာရှိတယ်လို့လည်းပြောပါတယ
်ဆွီဒင်နိုင်ငံမှာမလကအထက်တန်းကြောင်တစ်ကြောင်တိုက်ခိုက်ခံခဲ့ရမှုနဲ့ပတ်သက်ပြီးအသက်18နှစ်အရွယ်လူငယ်တယောက်ကိုလူသတ်မှုနှစ်မှုနဲ့ဆွဲချက်တင်လိုက်ကြောင်းတရားလိုရှင်းတွေကဗုဒ္ဓဦးနေကကြေညာခဲ့ပါတယ်တရားဆွဲဆိုခံရတဲ့သူဟာဓာတ်နဲ့ပစိန်ကိုအသုံးပြုပြီးမဲလ်မိုလက်တင်အထက်တန်းကျောင်းကကျောင်းဆရာနှစ်ဦးကိုတပ်ဖြတ်ခဲ့ကြောင်းအာဏာပိုင်တွေကပြောပါတယ်အဲ့ဒီလူငယ်ဟာကျောင်းသားပေါင်း1100လောက်ရှိတဲ့အဲ့ဒီကျောင်းကကျောင်းသားတယောက်ပဲဖြစ်ပါတယ်အဲ့ဒီလူတိုက်ခိုက်မှုဖြစ်ပြီးမကြားခင်မှာပဲသူဟာဖမ်းဆီးခံခဲ့ရပါတယ်ဒီလားကုန်ကိုင်းမှာတော့သူ့ကိုတရားရုံးတင်စစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8433ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာစစ်ကောင်စီအပေါ်နောက်ထပ်အရေးယူတန်ခတ်မှုတွေချမှတ်ဖို့ဩစတြေးလျအစိုးရကအလေးနဲ့စဉ်းစားနေကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်
We're open to further engagement. I think we engage at official level, and we might.
ပြမထအရေးယူတန်ခတ်ဖို့အခိုင်အမာဆွေးနွေးမှုတွေရှိနေပြီးဩစတြေးလျအစိုးရကအလေးနဲ့စဉ်းစားနေပါတယ်လို့နိုင်ငံခြားရေးဝန်ကြီး Penny Wong ကစင်ကာပူနိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနရုံးခွဲမှာကျင်းပတဲ့အမေအဖြေကဏ္ဍမှာပုတ်ထုံးနေကပြောဆိုသွားတာပါစင်ကာပူနိုင်ငံခီးစဉ်ပြည်မှာတော့ဆက်မှုအင်အားကြီးနိုင်ငံ20 G20 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ဖို့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကိုဝန်ကြီးဝန်ခရီးဆက်မှာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းခဲ့တဲ့2023ခုနှစ်ဖက်ဖျော်ရီလတရနေ့နောက်ပိုင်းမြမဒီမိုကရေစီရေကောင်ဆောင်ဒေါအောင်ဆန်းစုကြည်နဲ့အတူစီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတာနာကိုလည်းစစ်တပ်ကဖမ်းဆီးထားတာပါရှောင်းတာနာဟာနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေချိုးဖောက်မှုအပါအဝင်အခြားဆွဲချက်တွေနဲ့ပါရင်ဆိုင်နေရတာဖြစ်ပြီးသူ့ရဲ့အမှုကိုတရားရုံးကကြားနာရမှာလဲဩစတြေးလျတန်ယုံတာဝန်ရှိသူတွေကြားနာခွင့်မပေးပါဘူးသူ့ကိုလွှတ်ပေးဖို့ဩစတြေးလျအစိုးရကတောင်းဆိုထားပါတယ်မြန်မာနိုင်ငံမှာပြစ်ခတ်နေတဲ့ဖက်ဖျော်ရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ကိုလက်နက်နဲ့ဆက်ဆက်ပစ္စည်းတင်ဖို့ရောင်းချခွင့်နဲ့ခီတော်လာခွင့်ပိတ်ပင်တာအပါဝင်တန်ခတ်ပိတ်ဆို့မှုအတော်များများကိုလည်းဩစတြေးလျအစိုးရကချမှတ်ထားတာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပမဲ့ဆက်မှုအင်အားကြီး G20 အဖွဲ့နိုင်ငံခြားရေးဝန်ကြီးအစည်းအဝေးတက်ရောက်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ဗုဒ္ဓဦးနေကထွက်ခွာသွားပါတယ်။ G20 အစည်းအဝေးမှာယူကရိန်းပေါ်ရုရှားကျူးကျော်မှုကိုဝန်ကြီးပလန်ကန်ကအဓိကဆွေးနွေးမှာဖြစ်တယ်လို့စစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့လည်းအာရှခီးစင်မှာအလေးထားမှာဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်မြန်မာစစ်ကောင်စီကိုအပြင်းထန်ရှုံချပြီးစစ်ကောင်စီရဲ့ဝင်ငွေလမ်းကြောင်းကိုဖျက်တောက်ရေးအတွက်ဆက်လက်ဖိအားပေးဖို့ G20 အစည်းအဝေးဟာအမေရိကန်နိုင်ငံခြားရေးဝန်ကြီးအတွက်အခွင့်အလမ်းကောင်းဖြစ်တယ်လို့လည်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ခရစ်တန်ဘရင်ကအင်္ဂါနေ့ကပြောဆိုလိုက်ပါတယ် G20 အစည်းအဝေးအပြင်တီးတန့်ဆွေးနွေးပွဲတွေပါမြန်မာအရေးဟာအဓိကဆွေးနွေးမယ့်ကိစ္စတစ်ခုဖြစ်တယ်လို့လည်းပြောပါတယ်မကြာသေးခင်ကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီနဲ့လည်းတီးတန့်ဆွေးနွေးဖို့ရှိပြီးမြမအရေးထပ်သွင်းဆွေးနွေးမိလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ
အစိုးရကိုလက်နက်ကင်တော်လှန်တဲ့ Islamic အဖွဲ့အဖြစ်ကနေနိုင်ငံကိုပြန်လည်အုပ်ချုပ်နေတဲ့ Taliban တွေ Afghanistan နိုင်ငံကိုလာမယ့်လမှာအုပ်ချုပ်မှုတစ်နှစ်ပြည့်တော့မှာဖြစ်ပေမဲ့လို့သူတို့ကိုဖက်ပြပအစိုးရမှကားမှတရားဝင်အတိမမပြူကြဘူးလို့ American ပြည်အောင်စုကပြောပါတယ်။တကဘာလုံးတတဘောရဲဖြစ်ဖို့ဆိုရင်တော့ Russia တရုတ်နဲ့ Iran နိုင်ငံတွေပါဝင်ရမှာဖြစ်ပေမဲ့အတိမပြူဖို့တော့စော်ပါသေးတယ်လို့လည်းအာရှတောင်ပိုင်းနဲ့အလဲပိုင်းဒေသဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Donald Lu က VOA နဲ့တွေ့ဆုံမေးမြန်းခါမှာပြောပါတယ်။တချို့တိုင်းပြည်တွေက Taliban တွေနဲ့ပုံမှန်ဆက်ဆံရေးတဖြည်းဖြည်းတိဆောက်လာကြပေမဲ့ဘသူကမှတရားဝင်အတိမပြူတာမျိုးမရှိဘူးလို့လည်းပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်အမျိုးသမီးနဲ့မိန်းကလေးငယ်တို့ရဲ့အခွင့်အရေးတွေနဲ့လုံခြုံရေးရာကိစ္စရပ်တွေမှာတိုးတက်မှုရှိအောင်တာလီဘန်တွေနဲ့ဘလို့ချိတ်ဆက်ဆောင်နိုင်မလဲဆိုတာကိုပဲနိုင်ငံတကာအသိုင်းအဝိုင်းကအာယုံဆိုင်ဆွေးနွေးနေတယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးဒေါ်နယ်လူကပြောပါတယ်။အာဖဂန်ပြည်သူတွေအဆင်ပြေရေးအတွက်ရောဒေသတွင်တည်ငြိမ်ရေးအတွက်ကိုပါရှေ့ရှုပြီးတော့တာလီဘန်တွေအပေါ်ဩစာလွှမ်းမိုးမှုရှိလာအောင်မိတ်ဖက်နိုင်ငံတွေလိုပဲအမေရိကန်ပြည်ထောင်စုကလည်းအာဖဂန်အာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့လည်းပြောပါတယ်။အာဖဂန်မှာနှစ်ပေါင်း20နီးပါးကြာတပ်ဆွဲထားခဲ့တဲ့အမေရိကန်နဲ့နေတိုတပ်ဖွဲ့ဝင်တွေကိုနောက်ဆုံးရုတ်သိမ်းလိုက်ခဲ့တဲ့ပြီးခဲ့တဲ့အောက်တိုဘာလမှာပဲတာလီဘန်တွေနဲ့တာလီဘန်တွေကအာဏာယူအုပ်ချုပ်လာတာပါ။အမျိုးသမီးတွေအပေါ်ချမှတ်ထားတဲ့ကန့်သတ်ချက်တွေကိုမပြောင်းလဲဘူး။တခြားလူနည်းစုတွေကိုအစိုးရအဖွဲ့မှပါဝင်ခွင့်မပြုသေးသမျှတာလီဘန်တွေကိုတရားဝင်အသိမှတ်ပြုမှာမဟုတ်ဘူးလို့အမေရိကန်ကအကြိမ်ကြိမ်ရှင်းလင်းစွာပြောဆိုထားတာလည်းဖြစ်ပါတယ်။
နိုင်ငံပေါင်း58နိုင်ငံမှာမြောက်ကျောက်ယောဂဖြစ်ပွားသူပေါင်း6000ကျော်တွေ့ရှိပြီး80ရာခိုင်နှုန်းကဥရောပမှာဖြစ်ပွားနေတာလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေတရက်အဖြစ်ကြေညာသင့်မသင့်ဒီလနောက်ပိုင်းလောက်မှာဆုံးဖြတ်ဖို့ခံမှန်းကြောင်းလဲ WHO ညွှန်ကြားရေးမှူးချုပ် Tedros Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဗိုလ်ဒူးနေ့ကပြုလုပ်တဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တကဘာလုံးမှာကူးစက်ပြန့်နှံ့မှုအတိုင်းအတာနဲ့ပတ်သက်ပြီးသူ့အနေနဲ့စိုးရိမ်ကြောင်းနဲ့ယောဂါနဲ့ပတ်သက်ပြီးဆန်းသက်မှုနည်းတာဖြစ်ပွားတဲ့သူအရေးအတွက်များနဲ့ပတ်သက်လို့သတင်းမရရှိတာတွေရှိတယ်လို့လည်းသူကပြောပါတယ်။အာဖရိကတိုက်မှာပုံမှန်လိုပြန့်နှံ့ဖြစ်ပွားနေတဲ့အဲ့ဒီမြောက်ကျောက်ယောဂါဟာတုတ်ကွေးယောဂါနဲ့ဆင်တူပြီးတိတ်မပြင်းထန်ပေမဲ့အရေးပြားမှာတော့အဖုအပိတ်ဒဏ်ရာတွေဖြစ်ပွားစေပါတယ်။လက်ရှိဖြစ်ပွားပြန့်နှံ့မှုဟာမေလကစတင်ခဲ့ပါတယ်ဗိုင်းရပ်စ်ကူးစက်မှုမှာအများစုကတော့အသက်21နှစ်နဲ့40အကြားအမျိုးသားတွေမှာဖြစ်ကြပါတယ်။အဲ့ဒီအထက်မှာအများစုကအမျိုးသားချင်းလိင်ဆက်ဆံတဲ့သူတွေမှာဖြစ်ပွားကြတယ်လို့ WHO ဥရောပဆိုင်ရာညွှန်ကြားရေးမှူးဒေါက်တာဟန်ဟာရီစ်ပီကလန်ကပြီးခဲ့တဲ့တောက်ကြံနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒါပေမဲ့လည်းအိမ်တော်စုဝင်တွေလိင်ခွဲဆက်ဆံသူတွေနဲ့လိင်ဆက်ဆံချင်းမပြုကြသူတွေနဲ့ကလေးငယ်တွေအကြားမှာလဲအဲ့ဒီယောဂါဟာဖြစ်ပွားတတ်တာအနည်းငယ်တွေးရှိရတယ်လို့လည်းပြောပါတယ်ခင်ဗျာ
သတင်းတွေကိုနန်းလောင်တဲ့ကိုခင်မောင်စိုးမင်းတို့ပြောပြသွားတာပါခင်ဗျာအခုတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုထုတ်လင်းဖို့အချိန်ကြောက်လာပြီဖြစ်ပါတယ်ပထမအဦးဆုံးမြန်မာနိုင်ငံကအချိန်ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြပါမယ်။ရန်ကုန်နဲ့မန္တလေးမြို့တွေမှာဖမ်းဆီးတရားစွဲဆိုခံရတဲ့နိုင်ငံရေးလှုပ်ရှားသူတွေအတွက်အမှုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတွေကိုစစ်ကောင်စီကဖမ်းဆီးအကြက်ကင်ဖိအားပေးတာတွေရှိနေတယ်လို့ရှင်းနေအတိုင်းအဝိုင်းကပြောပါတယ်။ဒီသတင်းပတ်အတွင်းမှာပဲနိုင်ငံရေးအမှုလိုက်နေတဲ့ရှင်းနေ၁၀ဦးထက်မနည်းဖမ်းဆီးခဲ့ရပြီးသူတို့ကိုဘယ်နေရာမှာစစ်ဆေးနေတယ်ဆိုတာလည်းမသိရတဲ့အခြေအနေမှာရှိပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမောင်ကဆက်ပြီးပြောပြပေးမှာပါခင်ဗျာ
စစ်တပ်ကအာဏာသိမ်းမှုအပေါ်စန့်ကျင်ဆန္ဒပြသူတွေနဲ့အတိုက်အခံလုပ်နေသူတွေကိုစစ်ကောင်စီကပုံမှန်အမျိုးမျိုးတက်ပြီးဖမ်းဆီးထောင်ချရာတွေဇက်တိုက်လုပ်နေတယ်လို့ပဲနိုင်ငံရေးအမှုတွေကိုပါလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတွေကိုလည်းဖိအားပေးရတွေအပြင်ဖမ်းဆီးမှုတွေပါရှိလာနေပါတယ်ရန်ကုန်တိုင်းအတွင်းမှာဒီတစ်ပတ်အတွင်းရှင်းနေ၃ဦးထက်မနည်းအဖမ်းခံရပြီးတော့သူတို့ကိုဘယ်မှာထိန်းသိမ်းထားသလဲဆိုတာတော့မသိရဘူးလို့ရှင်းနေသူက VOA ကိုပြောပါတယ်
ရန်ကုန်ဘက်မှာတော့၃00လောက်တော့ဖမ်းနေလို့ပြောနေတယ်။လက်ရှိတော့ဒုရီမှာဝင်နေတာထောင်ရင်တော့ရောက်မလာသေးဘူး။ဖမ်းသွားတာပဲရှိတယ်။ဘယ်နေရာမှာဒီဒုရီဝင်နေဆက်လို့လည်းမရှိဘူး။အဲမြို့သူ၂ယောက်နဲ့မြို့သား၁ယောက်တော့ပြီးတယ်။ရှားတော့ဟိုအသေးသေးတော့လိုက်နေတယ်။ဟိုအတိအကျတော့နည်းနည်းသိမရဘူး။အေးမသိသေးဘူးဆိုတာကဘုံပုံလေးကဒီမှာဇာတော့အခုကတည်းကနည်းနည်းဆက်ပြီးမလုပ်တာကထာဝရမိသားစုရဲ့သမုဒ္ဒိကျောင်းနဲ့များအမိသားစုတို့ကနောက်ဆက်တဲ့ဆန္ဒပြည်ရည်ရည်ရှိတယ်။အဲ့တော့ဒီမှာကျဆရာတို့ကအင်းကြီးကိုဒီမှာအပြန်လေးနေရအောင်
နောက်ဆုံးသိရတဲ့သတင်းတွေအရမန္တလေးဘက်မှာလည်းဒီတစ်ပတ်အတွင်းမှာရှေ့နေ၄ဦးထပ်မံအဖမ်းခံရတယ်လို့သိရပါတယ်။ဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့ရှေ့နေသူကအခုလိုပြောပြလာပါတယ်။
ကျွန်တော်တော့လေးရောက်ဖမ်းတယ်နော်အဖမ်းပြီးတော့အခုကိုရှင်းနေကြီးကျွန်တော်များရတဲ့ပါဝါလေးပြတ်နေရနော်ဟိုကြောက်ကြောက်ဘူးတစ်ဆရာတော်တို့သူတို့လိုက်တဲ့ဟိုကကိုတင်လာငါဖမ်းခံသွားပြီအဲတော်တော်ပြင်းနေတယ်နေပြတာလို့ပြောတော့သူကဟိုဒေါ်လာဆန်နဲ့ဟိုဘူအောင်ပန်းတာကိုလည်းလိုက်တော့အဲဒီဘုံရမှုနဲ့ပတ်သက်ပြီးတော့ဆိုပြီးတော့တော်နေတဲ့ခါကျိုးလေအဲ့ဒီဓမ္မတိကကညီဦးနဲ့ပြန်ပါဘူးညီဦးနဲ့ဆိုတာသူတို့ကထောင်ချမယ်သူတို့ရန်သူတွေကိုထိုက်ပေးနေတယ်ဆိုတော့အားရှိပါဘောနော်အဲ့တော့တော့ငကားလိုက်တာဆိုတော့ပို့ပြီးတော့သူတို့ကိုသူနဲ့ဟိုမှာကျွေးရတာလေအဲ့တော့နောက်ကွာဒါအားမကောင်းတာကိုပြရတော့သူတို့ကရာတိပန်းတာလေသူတို့ကလည်းမင်းမင်းကြီးအကုန်ကြိုက်တယ်ဘော
အဆိုပါရှင်းနေတွေဟာလဲမန္တလေးအိုးဘိုအကျဉ်ဆောင်တွင်တရားရုံးကနေအမှုလိုက်ပြီးအပြန်မှာအဖမ်းခံရတာပါဖမ်းဆီးခံရသူတွေကတော့ရှင်းနေဦးသိန်းဝင်းအောင်နဲ့သူ့ဇနီးရှင်းနေဒေါ်သဲစုနိုင်ဒေါ်ခင်တန်းထေရှင်းနေဦးတုဒတို့ဖြစ်တယ်လို့သိရပါဗျ။မန္တလေးမှာပြီးခဲ့တဲ့ဧပြီ၈ရက်ကတောင်သူလယ်သမားတွေဘက်ကနေအမှုလိုက်ပါဆောင်ရွက်ပေးလေရှိတဲ့ရှင်းနေဦးစီသူကိုသူ့အနေအိမ်မှာရိုက်နှက်ခံရပြီးအကြမ်းဖက်ဥပဒေပုံမှန်နဲ့အမှုသက်ဆွဲဆိုခဲ့ပါဗျ။ရှင်းနေဦးစီသူနောက်မှာတော့မန္တလေးတိုင်းဝင်ကြီးချုပ်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်များဘက်ကနေအမှုလိုက်ပေးနေတဲ့ရှင်းနေဒေါ်ရွတ်နုအောင်ကိုစစ်ကောင်စီဘက်ကထပ်မံဖမ်းဆီးခဲ့ပြီးသူ့ကိုလည်းထောင်တသက်အထိပြစ်ဒဏ်ချမှတ်ခံနိုင်ရတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပါငွေကြေးထောက်ပံ့ခြင်းဆိုင်ရာပုံမှန်50ညနဲ့တရားစွဲဆိုထားပါတယ်။အိုးဘိုတောင်အထူးတရားရုံးတရားခွင်များမှအပြန်ဖမ်းဆီးခံရမှုနဲ့နိုင်ငံရေးအမှုလိုက်ပေးနေတဲ့သူတွေဖမ်းခံနေရတာမို့ရှင်းနေအချို့ဟာနိုင်ငံရေးအမှုလက်ခံလိုက်ပါဆောင်ရွက်ပေးဖို့စိုးရိမ်လာကြပါတယ်။တချို့ရှင်းနေတွေကတော့အိုးဘိုတောင်အထူးတရားရုံးတရားဝင်ကိုမလာဝန်းတဲ့အထိဖြစ်လာတယ်လို့ရှင်းနေအသံဝိုင်းကပြောပါတယ်။ပြီးခဲ့တဲ့လကလည်းသခိုင်းတိုင်းမုံရွာမြို့မှာ NLD အစိုးရလက်ထက်သခိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေဦးမိုးစောထွန်းအပါအဝင်ရှင်းနေ၃ဦးအဖမ်းခံခဲ့ရပါတယ်။နောက်ထပ်ရှင်းနေနှစ်ဦးထပ်မနေလဲလိုက်လံဖမ်းဆီးလို့တင်းရှောင်နေရတယ်လို့နှီးဆက်သူတွေကဆိုပါတယ်ရှင်းနေတွေဖမ်းဆီးခံရတာနဲ့ပတ်သက်လို့ရှင်းနေသူကတော့အခုလိုမှတ်ချက်ပေးပါတယ
်ဒီဥပဒေရစုခံစားလို့လိုနေတဲ့သူကြီးဒါဆိုရင်စစ်ကောင်းဆင်ငွေရင်းနဲ့ရေးနေတဲ့စစ်ကောင်းဆင်ဘယ်မှာဝဲဖြစ်ဖြစ်ဥပဒေရစုခံစားဝယ်ဖို့လိုနေတဲ့ပုဂ္ဂိုလ်တင်အားပေးခံထားတဲ့ပုဂ္ဂိုလ်သူ့ရဲ့ဥရိယစုခံစာဝယ်ရမယ်အလုပ်ကြီးရှိနေတော့အဲ့လိုလုပ်ကိုလုပ်တာကိုဒါဒီဥရိယကိုလက်ပါဆောင်လို့ပါလာတဲ့ဥပ္ပဒ်တည်းအကြောင်းတစ်ခုနဲ့အရင်းနဲ့ဆိုတော့ဘာသာတို့ကလက်မခံနိုင်ဘူးဒါကနောက်မယ်ဆိုတရားစီရင်စနစ်တရားဥပဒေစုံမရေးကဒီတော့လည်းစစ်စာကိုဆက်ပြီးတန်းနေမှာအဲ့လိုမျိုးပဲဒီစနစ်ကြောင့်ကဒီကစနစ်လုပ်ကိုမလုပ်ဘဲအဒီဖြစ်နေတယ်နိုင်ငံရေးတရားစီရင်ရေးနဲ့သူ့ဂျူဒီရဲ့အရာဒုက္ခရေးဒါရာသေသူကားတဲ့အရင်ကားတဲ့ဆိုတော့ဒါတော့ဒီပါစင်နဲ့တရားဖြစ်တဲ့ဆရုဘာမမှတ်ချက်မပေးဘူးပေါ့နော်
အခုလိုရှင်းနေတွေဖန်ဆီးခံရမှုနဲ့ပတ်သက်လို့အခုချိန်ထိစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူးစစ်ကောင်စီပြန်ကြားရေးဗိုလ်ချုပ်စော်မင်းထွန်းကိုလည်း VOA က၃ရက်တိုင်တိုင်းဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးရန်ကုန်မန္တလေးအပြင်ရှမ်းပြည်နယ်နောင်ချိုနဲ့ကချင်ပြည်နယ်တို့တွေမှာပါနိုင်ငံရေးအမှုလိုက်ရှေ့နေတချို့ဖမ်းဆီးခံရမှုတွေရှိနေပါတယ်။ဒီလူတွေကိုလည်းအကြမ်းဖက်ဥပဒေပုံမှားတွေတက်ပြီးတရားစွဲဆိုထားပါတယ်။အာဏာသိမ်းပြီးကာလတစ်နှစ်ကျော်အတွင်းမှာဖမ်းဆီးခံရတဲ့ရှေ့နေစုစုပေါင်း20ကျော်လောက်ရှိပြီလို့ရှေ့နေအတန်းဝိုင်းကနေသိရပါတယ်ခင်ဗျာ
။ဒါကတော့နိုင်ငံရေးလှုပ်ရှားသူတွေဘက်ကနေလိုက်ပါဆောင်ရွက်ပေးနေတဲ့ဥပဒေကြိုးဆောင်ရှင်းနေတဲ့ဖန်စီခံရတဲ့အကြောင်းရန်ကုန်ကပြေးပို့လာတဲ့သတင်းကိုကိုရဲမုံကပြောပြသွားတာပါကြာတာပရင်းနေမနေ့ပဲ VOA ရဲ့အသံလွှင့်အစီအစဉ်လေးကိုလိုင်းလုံးမီတာ25 40 51တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုမတင်ပြမီကျွန်တော်တို့သတင်းပြေးပို့ခြင်းနဲ့သတင်းဆောင်မတွေကိုဆက်လက်ထုတ်လွှင့်မအောင်ပဲအခုတော့မြန်မာရွှေပြောင်းအလုသမားတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပါအောင်မယ်ထိုင်းမလေးနယ်စပ်စုံခလာပြည်နယ်ထဲမှာအထောက်အထားမဲ့မြန်မာတွေနေစဉ်ဝင်ရောက်လာနေပြီးမနေ့ကဟိုင်ရိုင်မြို့နယ်ထဲမှာဖမ်းမိသူ40ကျော်အပါအဝင်မြို့နယ်ရဲစခန်းအသီးသီးကအထုတ်ခန်းနေမှာလဲမြန်မာတွေ400နီးပါးလောက်ရှိနေတယ်လို့ရွှေပြောင်းအလုသမားအခွင့်အရေးကွန်ရက်ကပြောဆိုပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမာကဆက်ပြောပြပေးမှာပါခင်ဗျာ
Family နယ်ဆက်ဆုံကလာပြည်နယ်ထဲမှာ အထောက်ထားမဲ့မြန်မာတွေနေ့စဉ်ဝင်ရောက်လာနေပြီးမနေ့ကဖမ်းမိသူ40ကျော်ရှိပါတယ်အခုဆိုရင်ဆုံးခလာပြည်နယ်ထဲမှာမြန်မာနိုင်ငံသား400နီးပါးလောက်ဟာမြို့နယ်အသီးသီးကအချုပ်နဲ့ရဲစခန်းတွေမှာဖမ်းဆီးခံထားရတယ်ဆိုပြီးရှေ့ပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့ဟဲ့ရံမျိုးတာဝန်ခံဥပရီကအခုလိုပြောပါတယ
်အရင်ရက်ကလည်းသူတို့ဆစ်ချရောက်ဖမ်းတာပေါ့နော်ပထမနေ့ကမင်းညကတော့ဒီစစ်တယောက်ဆိုပါဆိုအဲမှာထပ်ပြီးတော့ဖမ်းထားတယ်ဖမ်းထားတာကဒီနေ့ကျွန်တော်တွားတွေ့ဖြစ်တယ်အဲသူတို့ကတော့မလေးကိုတွားတယ်လို့ပြောနေမှာဟုတ်ကဲ့မလေးရှားကိုတွားတဲ့အတွက်ဒီလက်ခီးမှာဖမ်းဆန်းတည်တာပေါ့တွားတွေ့တော့သူတို့အတွက်နေရေးထိုင်ရေးတွေအမတမအခက်ခဲတွေဖြစ်တယ်အဝတ်အစားတွေမရှိဘူးအဲအတွက်ဒီနေ့အမျိုးသမီးတွေအတွက်ကျွန်တော်အဝတ်အစားတွေတွားပြီးတော့တေးဖြစ်တယ်။လာတယ်မအခုဖမ်းမိတာရက်ဆက်ဒီရက်ဆက်ရက်ဆက်ဖမ်းမိနေတယ်ဟုတ်ကဲ့ဖမ်းမိတယ်ရိုးနေကြတယ်လည်းဖမ်းမိတယ်ကျွန်တော်တို့ဒီဟုံးစာဟိုတနေ့ကကျွန်တော်တွားပြီးတော့ထမန်းကျွေးဖြစ်တာကျွန်တော်တို့ဒီရိုးနေကြတယ်ပါတယ်နောက်ပြီးတော့ဟိုင်လူတွေပါတယ်အကုန်လုံးရှင်းလိုက်6ရောက်ပေါ့တော့ကျွန်တော်တွေးခဲ့တာဒီဘန်းကလိုက်ရက်ဆက်ခါမှာတွေးခဲ့တယ်ဟုတ်ကဲ့ကျွန်တော်ထမန်းတွားကျွေးတော့တွေးခဲ့တယ်မှာအခုကျွန်တော်တို့ရိုးဒီစောကလာခိုင်အထမ်းမှာတော့ရက်ဆက်ခန်းလိုက်လို့လည်းပဲမှာပြည့်နေတယ်ရက်ဆက်ခန်းထဲမှာပြည့်နေတယ်ဟုတ်ကဲ့ကျွန်တော်တို့ဖမ်းစီကန်ထိတဲ့လူတွေတော်တော်များတယ်အကုန်လုံးအခုဆိုလို့ရှိရင်400နေမှာပြန်ဖြစ်သွားပြီပေါ့နော်ရေစခန်းစုစေကုမှာဆိုလို့ရှိရင်400နေမှာပြန်ပြီးတော့ဖြစ်သွားပြီ
ဖက်စီခံနိုင်ရတဲ့မြန်မာတွေဟာမြန်မာပြည်ထဲမှာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးနဲ့အလုပ်ကံအခက်အခဲတွေရွာတွေမှာနေအိမ်တွေမီးရှို့ခံရတဲ့အတွက်လည်းအင်းနီနာချင်းနိုင်ငံတွေမှာရရအလုပ်လုပ်ဖို့အတွက်ထွက်လာခဲ့ကြတာလို့လည်းဆိုပါတယ
်လာတာကတော့မှတနေ့တက်တနေ့ပုံများလာတာပဲဘလောက်ပဲဖန်ဖန်လာတာကတော့အရင်တက်ပုံများနေတော့ကျွန်တော်ရေးရေးတက်တက်ပြုတ်လို့ရတယ
်ဟုတ်တယ်ဟုတ်
ကျွန်တော်တို့ပြည်တွင်းပြဿနာတွေကြောင့်အခုကလူတွေကဘယ်လိုပြောမလဲဆိုတော့ကျွန်တော်နားထဲမှာကြားတာကတော့အင်းကိုရောင်းရင်ရောင်းမရောင်းရင်လည်းမင်းချုပ်ခံရမယ့်အတူအင်းရောင်းပြီးတော့ဒီပြေပထိုင်းတော့မလေးရှားတော့ထွက်ကြတာပေါ့လို့သူတို့အပြတ်ဆွတ်ပြီးတော့အဲ့လိုထွက်လာတာလည်းများတယ်လို့ကျွန်တော်ဟိုဒီအလျှောက်ထိပ်ကလူတွေကိုယ်တိုင်ပြောပြတယ
်ပြီးခဲ့တဲ့ရက်ကတော့ထိုင်းမြန်မာနယ်စပ်ရနောင်းပြည်နယ်ကနေမလေးနယ်စပ်ကိုသွားမဲ့ကားတစီးဟာဆူရက်ထာနီပြည်နယ်ထဲမှာတိတ်မောက်ခဲ့တာကြောင့်ကားပေါ်မှာပါလာတဲ့အထောက်ထားမဲ့မြန်မာ20ကျော်ထိခိုက်ဒဏ်ရာတွေရခဲ့ပါတယ်ထိုင်းလုံခြုံရေးတပ်ဖွဲ့တွေကလုံခြုံရေးတင်းကျပ်စွာချထားပြီးဖမ်းဆီးနေပေမဲ့ထိုင်းမြန်မာနယ်စပ်ပြည်နယ်အသီးသီးကနေနေ့စဉ်မြန်မာနိုင်ငံသားတွေဟာအစုလိုက်အပြုံလိုက်ဝင်လာနေစေဖြစ်ပါရဲ့ရှင
်။ဒါကတော့ထိုင်းမလေးနယ်စပ်မှာတရားမဝင်မြန်မာတွေဖမ်းဆီးခံရတဲ့အကြောင်းကို VOA သတင်းတောက်မအေးမှာပြောပြသွားတာပါ။ဆက်လက်ပြီးတော့နိုင်ငံတကာဆောင်းပါးတွေကိုတင်ပြပေးပါအောင်မယ်။February 24ရက်နေ့မှာရုရှားသမ္မတဗလာဒီမာပူတင်ယူကရိန်းကိုမကျူးကျော်ခင်အချိန်အထိဥရောပသမိုင်းမှာအမှောင်ခေတ်ဖြစ်ခဲ့တဲ့စစ်ရေးတိုက်ပွဲဟာသမိုင်းပြတိုက်ထဲမှာပဲရှိနေခဲ့ပါတယ်။ဒါပေမဲ့ရုရှားနဲ့အနောက်နိုင်ငံတွေအကြားကွဲလွဲမှုတွေဟာပျောက်ကွယ်မသွားပါဘူး။လက်ရှိဆက်ဆံရေးအခြေအနေအားစစ်ရေးတိုက်ပွဲအသစ်တစ်ခုကိုစတင်လိုက်တာဒါမှမဟုတ်ယခင်ရှိပြီးသားစစ်ရေးတိုက်ပွဲရဲ့အဆက်ဖြစ်တယ်လို့သုတေသီတွေကပြောဆိုပါတယ်။ရုရှားနိုင်ငံမော်စကိုမြို့ကနေသတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ခင်ဗျာ။လွန်ခဲ့တဲ့လေလကျော်လောက်ကရုရှားကယူကရိန်းကိုစတင်ဝင်ရောက်တိုက်ခိုက်လိုက်တဲ့အချိန်ကစပြီးကမ္ဘာကြီးကပြောင်းလဲသွားပါတယ်။ရုရှားနဲ့အနောက်နိုင်ငံတွေအကြားပဋိပက္ခတွေပြန်ဖြစ်လာပါတယ်။အခုလိုဥရောပမှာတစ်ခါပြန်ပြီးတန်ကလကာချောင်းအောင်လှုပ်တာဟာ NATO အဖွဲ့ဝင်နိုင်ငံတွေဖြစ်တယ်လို့ရုရှားခေါင်းဆောင်တွေကစပိန်မက်ဒရစ်မြို့မှာပြုလုပ်တဲ့ NATO ထိပ်သီးအစည်းအဝေးအပြီးမှာပြောဆိုပါတယ်။ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးအလက်ဇန်ဒါဂါရှ်ကိုကအခုလိုပြောပါတယ်
။ Как мне кажется, главный вывод, который мы можем
It seems to me that the best conclusion we can make is that
1949ခုနှစ်မှာ NATO အဖွဲ့ထူထောင်စဉ်ကအခြေအနေမျိုးကိုပြန်ရောက်နေပြီလို့ကောက်ချက်ချတာအသင့်တော်ဆုံးဖြစ်ပါလိမ့်မယ်။ဆိုလိုတာကတော့စစ်ရေးခေတ်ကာလတုန်းကလို့လုံခြုံရေးနဲ့စစ်ဖက်ဆိုင်ရာလုံခြုံရေးအခြေခံအခြေအနေမျိုးပြန်ရောက်နေတာပ
ါနိုင်ငံတကာအတိုင်းအဝိုင်းကနေအထီးကျန်နေတဲ့ရုရှားသမ္မတဟာသူ့မှာကြံရှိနေတဲ့မဟာမိတ်အနည်းငယ်နဲ့ပုံမိုခိုင်မြဲအောင်ကြိုးပမ်းနေပါတယ်အထူးသဖြင့်တော့ဘယ်လာရုစ်ခေါင်းဆောင်အလက်ဇန်ဒါလူရှင်ကိုနဲ့ဖြစ်ပါတယ်သူတို့နှစ်ဦးမှာနှစ်နိုင်ငံပေါင်းစည်းရေးအစီအစဉ်ရှိပါတယ်တစ်ဖက်မှာအနောက်နိုင်ငံနေနဲ့ပြိုင်ဆိုင်နေရတာဟာလည်းဒီအစီအစဉ်ကိုအားပေးသလိုဖြစ်နေပါတယ်သမ္မတပူတင်ကအခုလိုပြောပါတယ်
Unprecedented political and sanctions related pressure exerted by the so-called
Electoral West မကြုံဘူးလောက်အောင်ထူခဲ့တဲ့နိုင်ငံရေးနဲ့ပိတ်ဆို့ဖိအားပေးမှုတွေဟာနှစ်နိုင်ငံပူးပေါင်းရေးအစီအစဉ်ကိုပုံမှန်မြန်ဆန်သွားအောင်တွန်းအားပေးနေပါတယ
်အုပ်စုတွေကွဲနေတဲ့ဥရောပမှာတစ်ချိန်ကဆိုဗီယက်ယူနီယံအဖွဲ့ဝင်ဟောင်းတွေဖြစ်တဲ့ယူကရိန်းနဲ့မော်လ်ဒိုဗာနိုင်ငံတွေကအနောက်နိုင်ငံတွေနဲ့ပူးပေါင်းဖို့လိုလားနေကြပြီးအခုနောက်ဆုံးဥရောပတံပက EU မှာပူးပေါင်းသွားတဲ့အတွက်ရုရှားအတွက်စိုးရိမ်စရာဖြစ်နေရတာပါဒ ဒါပေမဲ့လည်းရုရှားအတွက်အဓိကစိုးရိမ်မှုဟာနေတိုးဖြစ်တယ်လို့လေလာသူတွေကပြောဆိုပါတယ်။မော်စကိုအခြေစိုက်နိုင်ငံခြားရေးမူဝါဒလေလာရေးအဖွဲ့တစ်ခုဖြစ်တဲ့ရုရှားနိုင်ငံတကာရေးရာကောင်စီရဲ့ညွှန်ကြားရေးမှူးချုပ်အန်ဒရေးခေါ်တူနော့ဖ်ကအခုလိုသုံးသပ်ပြောဆိုပါတယ်
။ Российское руководство
The Russian leadership is mostly concerned by the deployment
Russia ကောင်ဆောင်တွေရဲ့အဓိကစိုးရိမ်ချက်ဟာဒီနိုင်ငံတွေရဲ့နယ်နိမိတ်ထဲမှာရန်လိုတဲ့စီရေးအခြေခံအဆောက်အဦတွေလောက်ချထားတဲ့ကိစ္စပဲဖြစ်ပါတယ်။ဒါပေမဲ့လည်းဥရောပသမဂ္ဂဟာလုံခြုံရေးဆိုင်ရာကိစ္စတွေမှာတိတ်ပြီးအင်အားမရှိတဲ့အတွက်ယူကရိန်းဥရောပသမဂ္ဂနဲ့ပူးပေါင်းရေးဟာနေတိုးနဲ့ပူးပေါင်းရင်းလို့ရုရှားကမစိုးရိမ်ပါဘူ
း။တာမန်ပြည်သူတွေအကြားမှာလည်းနေတိုးနဲ့ပတ်သက်ပြီးအစိုးမြင်တာတွေရှိပါတယ်။မော်စကိုမြို့ကန်တူဖြစ်တဲ့ Pavel ကအခုလိုပြောပါတယ်။
We are not aggressive, but you, NATO, do not occupy our space.
ကျွန်တော်တို့ကရန်လိုသူတွေမဟုတ်ပါဘူး။ NATO ကရန်လိုသူပါ။ကျွန်တော်တို့ရဲ့နေရာတွေမသိမ့်ပိုက်ပါနဲ့။ပြောရမယ်ဆိုရင်ကျွန်တော်တို့ကခမည်းတော်ကိုမထီဘူး။ခမည်းတော်ကကျွန်တော်တို့နယ်နိမိတ်ကိုမထီနဲ့လို့သမ္မတပူတင်ပြောတာသိမ့်မှန်မလဲ
။ရုရှားမြို့ကန်တူဖြစ်တဲ့ Irina ကတော့ရုရှားရုပ်မြင်သံကြားသတင်းတောက်တွေမဟုတ်ဘူးဆိုတာကိုသိကြအောင်မေးပါတယ်။ပြီးတော့မှပြောပါတယ
်. I do not consider NATO hostile. Neither do I consider it as targeting against Russia.
NATO ကရန်လိုတယ်လို့ကျွန်မမမြင်ပါဘူး။ Russia ကိုပြစ်မှတ်ထားရတယ်လို့လည်းမမြင်မိပါဘူး။ဒါကတော့အုပ်စုအကျိုးစီးပွားပါ။ပြောရမယ်ဆိုရင်ဒီကိစ္စမှာ Russia အတွက်တစုံတရာချင်းချောက်မှုရှိတယ်လို့မမြင်ပါဘ
ူး။ဥရောပမှာဒုတိယစစ်အေးတိုက်ပွဲပြန်ဖြစ်လာပြီးတန်ကလကအစ်စ်တစ်ခုထပ်ဖြစ်လာပြန်ပြီးဒါမှမဟုတ်အရင်ရှိပြီးသားစစ်အေးတိုက်ပွဲဟာဘယ်တော့မှမပြီးဆုံးခဲ့ဘူးလို့မော်စကိုမှာရှိတဲ့သူတွေကတော့တနေ့တက်တနေ့ပို့ပြီးယုံကြည်လာနေကြပါတယ်။ဒါကတော့စစ်အေးတိုက်ပွဲခေတ်ပြန်ရောက်နေပြီလို့သုံးသပ်ပြောဆိုချက်တွေအကြောင်းတင်ပြပေးခဲ့တာပါ။အခုဆက်လက်တင်ပြပေးလို့တဲ့အကြောင်းအရာတစ်ခုကတော့ကမ္ဘာတစ်လောကကြောင်းသားတွေကြောင်းစင်ပွဲကျင်းပနေကြသလိုယူကရိန်းမှာလည်းကျင်းပနေကြပါတယ်။စစ်ဖြစ်နေတဲ့ယူကရိန်းကကြောင်းစင်ပွဲကတော့မြင်ရတာရောခံစားချက်ပါကွဲပြားနေပါတယ်။Lisa Beck လက်သတင်းပေးပို့ထားတာကိုမတ်တင်ကြီးထိုက်ကဆက်ပြောပြပေးပါမယ်ခင်ဗျာ
။ယူကရိန်းမြောက်ပိုင်းက Chernihiv မြို့ဟာဆိုရင်စစ်ဆင်ခြင်းကလေးကလက်နက်ကြီးတန်းခံရတာပါ။အထက်တန်းကျောင်းသူ Oha Baby Nets ကတော့ဖေဖော်ဝါရီ24ရက်နေ့ရုရှားကျူးကျော်စစ်မတိုင်ခင်ကကျောက်တက်ခဲ့ရတဲ့နေ့တွေကိုပြန်သတိရနေပါတယ်။ဧပြီလအထိကျောင်းပြန်မတက်ခရတော့ပါဘူး
။ Ordinance တော့ဘာအဘ
တိမတန်ခင်ကရက်ရှည်ကျောင်းပိတ်ထားပြီးတော့အတန်းတွေအလုံးရပ်ထားခဲ့တာပါ။ကျောင်းမပိတ်မီကျင်းပတဲ့ကပွဲဒါမှမဟုတ်လေကျောင်းဆင်းပွင့်နဲ့ပတ်သက်လို့ဘယ်သူမှမပြောကြတော့တာလို့ Ola ကပြောပါတယ
်။ Ordinance ဘလော့
ကျောင်းမပိတ်မီလုပ်တဲ့ကပွဲအတွက် City Central Center မှာကြိုးပြီးတော့နေရာသတ်မှတ်ထားပြီးကျမတို့အလုံးပွတ်စားပြင်ဆင်ပြီးတော့ဆင်နွှဲကြဖို့ဖြစ်ပါလေ
။
စင်မဖြစ်မီကနဲ့အခုနဲ့အခြေအနေတွေကဘာမှမတူတော့ပါဘူး Stanley Slab ဆန်ရက်ရိုက်ကူးထားတဲ့ကျောင်းစင်တပ်ပုံတွေဟာဆိုရင်စစ်ကာလအတွင်းကြီးပြင်းရတဲ့အဖြစ်မှန်တွေကိုပေါ်လွင်စေပါတယ
်ဒါကတမိုင်းဖြစ်ပြီးလက်ရှိရေးသားနေတာပါယူကရိန်းပြည်သူတွေအတွက်ရောကျောင်းပြီးသွားသူတွေပါဒီအခိုက်အတန့်တွေကိုဓာတ်ပုံစာအုပ်တွေထဲမှာတင်စီထားဖို့အရေးကြီးတယ်ဆိုတာသိကြပါတယ
်။ဒါပေမဲ့လည်းခီယပ်ကလိုမျိုးကြောင်းတချို့မှာတော့ပုံမှန်အခြေအနေမျိုးဖြစ်အောင်ကြိုးစားထားကြပါတယ်။ယူကရိန်းဘာသာစကားသင်ဆရာ2021ခုနှစ်အတွက်ယူကရိန်းကမ္ဘာလုံးဆိုင်ရာဆရာများဆုရှင်အာတူပရိုတာကော့ကတော့သူ့ရဲ့စာသင်ခန်းကျောင်းစင်ပွဲကိုကြည့်နေပါတယ
်။
ခီယပ်မှာရှိကြတဲ့ကျောင်းစင်12ဦးကတော့သူတို့မိသားစုတွေဆွေမျိုးတွေနဲ့အတူကျောင်းကိုလူကိုယ်တိုင်တက်လို့ကြပါတယ်။ကျောင်းစင်းရှိဦးတို့ကတော့ online အခမ်းအနားလုပ်လို့ကြပါတယ်
။ဒီလိုကာလမျိုးမှာအောင်ပွဲခံအခမ်းအနားတစ်ခုကျင့်ပဖို့တင့်တော်ပါမလားဆိုရာကိုသူတို့ဆွေးနွေးခဲ့ကြတယ်လို့လည်းသူကပြောပါတယ
်
။ကျောင်းဝဲရှင်ပွဲဒါမှမဟုတ်လေကော်ဇောညီပွဲအထူးပွဲတို့ကိုဘယ်သူမှမလုပ်ချင်ကြပါဘူး။ဘယ်သူမှလည်းမပြောကြပါဘူး။
လက်နဲ့ကြည်တန်ပြင်းပြင်းထန်ထန်ခံရတဲ့မိုက်ကိုလိုက်မှာတော့ Zoom နဲ့ပဲအခမ်းအနားကျင်းပခဲ့ရပါတယ်
။ Мы вычикували до станю.
နောက်ဆုံးအချိန်မေလအစောပိုင်းထိစောင့်ခဲ့ပါတယ်။ကလေးတွေနဲ့ဆရာတွေအများစုအိမ်ပြန်ရောက်လာမယ်လို့ယုံကြည်ခဲ့ကြပါတယ်။ဒါပေမဲ့အထူးသဖြင့်ဒီဒေသမှာလက်နဲ့ကြည်တန်ကပြင်းထန်လာခဲ့တာကြောင့်လူကိုယ်တိုင်တက်ရောက်တဲ့အခမ်းအနားလုပ်လို့မရဘူးဆိုတာကိုနားလည်ခဲ့ကြပါတယ်လို့သူမကပြောသွားတာပါ။ကျောင်းဆင်းပွဲအခမ်းအနားမရှိတာကိုစိတ်မကောင်းဖြစ်မိပေမဲ့ဒီထက်ပိုပြီးအရေးကြီးတာတွေရှိပါတယ်လို့ အိုလာဗာဘီနက်ကပြောပါတယ်။ဒါကဝမ်းနည်းစရာပါ။ဒါပေမဲ့ကျမတို့အသက်ရှင်ပြီးကျန်းမာနေတာကိုဝမ်းသာပါတယ်။တိတဲ့အရေးကြီးတာမရှိဘူးဆိုတာကိုလည်းနောက်တော့နားလည်လာခဲ့ပါတယ
်။ဒါကတော့မတ်သိန်ကြီးတိုက်ပြောပြသွားတာပါခင်ဗျာ။VOA ရဲ့ကြာတာပရင်းနဲ့မနက်ပတ်တန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့ရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာပါခင်ဗျာ VUE American Thai ရဲ့ကြာတာပရင်းနဲ့မနက်ခင်းတန်လွင့်စီစဉ်တကို line meter 25 kHz 11113ည line meter 40 kHz 0413ည line meter 58 kHz 0585တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးဆွေးနွေးသုံးသပ်ချက်လူလူနဲ့စမ်းမာရေးကျအားကစားအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုပထမဦးဆုံးအနေနဲ့ကတော့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်မြမအပြောင်းလဲအတွက်နိုင်ငံတကာဖိအားဟာအင်မတန်အရေးပါပါတယ်ဒီအတွက်အမေရိကန်အစိုးရကဥဆောင်ကြိုးပမ်းနေတယ်လို့အမေရိကန်ပြည်ထောင်စုရဲ့အာရှပစ္စိဖိတ်လုံခြုံရေးလေ့လာရေးဌာနကပမောက္ခမင်းမီဝင်းဘတ်ကဆိုပါတယ်အာနာသိန်းစစ်တပ်နဲ့ဖီဇန်ရေးအင်အားစုတွေရဲ့လက်ရှိအခြေအနေကိုလည်းတချိန်ကမြန်မာစစ်အရာရှိတွေကိုပညာသင်ကြားပို့ချပေးခဲ့တဲ့အမေရိကန်ဒုတိယဗိုလ်မှူးကြီးအငိမ့်စာမီမီဝင်းဘတ်ကနှိုင်းရှင်ဖော်ပြထားပါတယ်။အသေးစိတ်ကိုတော့ပမောက္ခဘတ်နဲ့ဥကြော်ဇန်သားတို့ကဆွေးနွေးသုံးသပ်ထားတာကိုနားတော်တာဆင်နေပါပြီ
။ပမောက္ခမီမီဝင်းဘတ်ကမိသားအနေနဲ့ပြောစီချင်တာကတော့ဥပင်းစိန်အစိုးရတက်ပြီးကလေးကစပြီးတော့မြန်မာနိုင်ငံစစ်တပ်နဲ့အမေရိကန်စစ်တပ်ချင်းဆက်ဆံရေးဆိုရက်ပုံမှန်တစ်ခုကြီးတော့ချင်ပါတယ်ဆိုအဲ့ဒီဟာကိုအချင်းချင်းပြောပါဘယ်လိုပုံမှန်မျိုးစီးခဲ့တယ်လဲအခုတော့ပြတ်သွားပြီပေါ့နော်အဲ့ဒါဟုတ
်ကဲ့ရှင့်အော်မြန်မာနိုင်ငံပေါ့နော် democracy transition အချိန်မှာပေါ့ကျမတို့က military to military engagement လို့မျိုးပေါ့နော်ဒီဥစ္စာလုပ်တဲ့တချို့မြန်မာ officer တွေပေါ့နော်ကျမတို့ရဲ့ center မှာလာပြီးတော့အကြောင်းမှာတက်တာပေါ့နော်အကြောင်းမှာတက်တာဒီပြည်ကြီးကခဏခဏပြောတယ်ဒီဥစ္စာ training ဆိုအဲ့ဒါမှာတကယ်တော့ training မဟုတ်ဘူးကျမတို့က education ဆိုတာပညာသင်တာပေါ့နော်ကျမတို့သင်ပြီးတာအပြည့်အစုံရဆက်ဆံရေးနောက်ပြီးတော့ civil military relationshipyou know the democratic government out my boy the system တစ်ခုအောင်မှာအဲ civil military relationship ဘယ်လိုရှိရလဲဆိုတာအဲ့ဒါလေးသိရတာ
အဲ့ဒီဆက်ဆံရလို့ပြတ်သွားပြီပေါ့နော်အနာသိမင်းနောက်မှာ
ဟုတ်ကဲ့ရှင်အခုချိန်မှာအလုံးကဒီ US ကနေ sanction လောက်ထားလိုက်ဒီမှာစစ်တပ်က
အခုရုရှားက Ukraine ကိုတိုက်တော်ပြေးနောက်မှာမြန်မာစစ်ကောင်စီပေါ့လေသူတို့ကရုရှားကိုအပြတ်အထောက်ခံလိုက်တယ်ဆိုတော့အမေရိကန်နဲ့ဆက်ဆံရပိုပြီးအဆန်းဝေးသွားတယ်လို့
ရုရှားလို့ထောက်ခံလို့အမေရိကန်နဲ့ဝေးလာတာဒီလောက်လောက်မရှိဘူးပို့ပြီးတော့အမေရိကန်နဲ့ဝေးသွားတဲ့ဥစ္စာက military coup အနာသိမ်းတာနဲ့ဟို democratic elected ဝင်နေလို့ဖန်ဆီးတာအဲ့ဒီဥစ္စာကပို့ပြီးတော့အရေးကြီးတယ
်တချို့ကပြောကြတယ်အဲ့ဒီအမေရိကန်ရဲ့စစ်ကောင်စီပေါ်မှာအရေးယူမှုမြန်မာနိုင်ငံဒီမိုကရေစီနံပါတ်ကိုတက်ဆန်းနိုင်ဖို့အတွက်အမေရိကန်ရဲ့စွန့်ဆောင်မှုတွေဟာဖိတ်ချောက်မှုစီးပွားဆိုပြီးတော့မြန်မာပြည်သူတော်တော်များများကညှိတွားကြပါတယ်။ပညာရှင်ကြောက်နေဘယ်လိုပြောလို့ပါလဲခင်ဗျာ။
ဟုတ်ကဲ့ကျမတို့ဒီတမိုင်းမှာအောင်မြင်သွားတဲ့တော်လှန်ရေးတွေကိုပြန်ပြီးလေ့လာလိုက်တဲ့အခါမှာပေါ့နော်။ကျမတို့ကသွားတွေ့လဲဆိုသူတို့အဓိကသုံးချက်ပါတယ်။အဓိကတုံးရဲ့အဲ့ပထမဆုံးတစ်ချက်ကဒါပြည်သူလူထုရဲ့ဆန့်ကျင်မှုပေါ့နော်ပြည်သူလူထုအများကြီးရဲ့ဆန့်ကျင်မှုနောက်တစ်ခုကျတော့အကြီးကြီးဆိုင်ရာကဖိအားအနောက်ကနောက်သုံးချက်နောက်ကကျတော့ defection ဟိုနည်းစစ်တပ်နဲ့ elite ရဲ့ defection အဲ့ဒီဥစ္စာသုံးမျိုးသွားတွေ့တယ်ဆိုတော့ဒီဥစ္စာအကြီးကြီးဆိုင်ရာရဲ့ဖိအားအရန်ကြီးကြီးတယ် and အဲ့ဒီဥစ္စာကိုအတွက်ကြောင့်လည်း US ကဒီဘက်ကနေပြောပေါ့နော်ဥဆောင်ပြီးတော့ဒီဘလူးနင်းနဲ့ဖိအားပေးရမယ်ဆိုတာဆောင်ရွက်နေတာပေါ့နော်အဲ့ဒီဥစ္စာ sanction တွေလည်းပါတယ်နော်ဟိုနောက်ပြီး diplomatic ပေါ့နော်ဟိုဝင်နေ ASEAN တို့နဲ့ဝင်နေတဲ့ neighboring country တွေနဲ့ European country တွေအားလုံးနဲ့အတူတူပေါင်းပြီးတော့လုပ်တဲ့ဥစ္စာမှာအဲ့ဒီကြောင့်မလို့လည်းဒီဖိအားကအများကြီးရှိလာတာ
ဆခုနကညီပြောတဲ့သုံးချက်မှာပြည်သူတွေရဲ့ဆန့်ကျင်ဥကြောင့်အဲ့ဒါကတော့မြန်မာနိုင်ငံသမိုင်းမှာတစ်ခါမှမကြုံဘူးတဲ့အောင်ကြီးမာတဲ့ဆန့်ကျင်ဥကြောင့်တွေ့နေရတယ်လို့ပဲကျွန်တော်ကတော့သတင်းစကားတောင်နေမိပါတယ်ဆိုတော့ဖီအားကတော့လုံလောက်တဲ့ဖီအားအနားပြန်ရှာရှိပါရဲ့လားလူတွေကညီးကြွားရတဲ့အဲ့ဒီကိစ္စကိုအဲ့ဒါပူပြီးလုပ်တင်တယ်ဖီအားပူပြီးပြေးတင်တယ်အမေရိကန်တို့ကအပြောသာများနေပြီးတော့လက်တွေ့နေတယ်လို့ဆိုပါတယ်ကျွန်တော်အဲ့ဒီကိစ္စကိုကြည့်နေတာပါအထူးသဖြင့်စီဝေးရခြင်းဒံခပ်ပိတ်ဆိုတဲ့နေရာမှာဟိုရေနံတို့ဘာလို့ဆိုရင်သူကမပိတ်ဆိုဘူးဖြစ်နေတယ
်တကယ်ဆန့်ကျင်ရ US State Department ကနောက်ထပ် sanction တုတ်ထလာပြန်ပြီဆိုတော့အဲ sanction ကတဖြည်းဖြည်းနဲ့သူတို့တင်းကျပ်တာပေါ့နော်တင်းကျပ်ဖို့လုပ်နေတယ်ဟုတ်တယ်ရေနံနဲ့ဥစ္စာလည်းသူတို့ထိဖို့ပါပဲသူတို့အဲ့ဒီဥစ္စာကိုအများကြီးပဲဆွေးနွေးနေကြတယ်ရေနံနဲ့ပတ်သက်ပြီးလုပ်တဲ့အခါမှာနည်းနည်းလေး tricky ဖြစ်တယ်ဘာလို့လဲဆိုတော့ energy ပေါ့နော် energy sector ကမစင်းလာရနဲ့လုံလိုက်မယ်ဆိုလို့ရှင်တန်တမာနဲ့ပတ်သက်တဲ့အထီးအားနဲ့မှာသွားပြီးတော့ညှိနိုင်တယ် right ဆိုအဲ့ဒါကြောင့်မလို့သူတို့ဒီဥစ္စာကိုအများကြီးစဉ်းစားပြီးတော့အများကြီးဆွင်းဝေးပြီးတော့အလုပ်ကြရတယ်လို့ဟုတ်တယ်လို့ကျွန်မတွေ့မိတယ်
အဲ့ဒီမဲ့လေတခုစဉ်းစားမိရအခုရုရှားနဲ့ဖြစ်လိုက်တဲ့အခါမှာရုရှားရဲ့ရေနံကိုတန်ခတ်လိုက်တဲ့အမေရိကန်နဲ့ပို့ပြီးတော့ယူကန်ကန်ထရီတွေကဥရောပနိုင်ငံတွေကပို့ပြီးတော့အထက်ကျုံရတဲ့ဒီကိစ္စနဲ့ပတ်သက်လို့ဆိုတော့ရေနံဟာဘယ်ကပဲရရပို့ပြီးလိုအပ်နေတဲ့သဘောသလိုငါဆိုရင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဆော်ဒီအရေဗျအပါဝင်ပေါ့လေမစ်လီစ်နိုင်ငံတွေကိုသူတို့ကရေနံပို့ပြီးတော့ထုတ်ပေးဖို့အတွက်ချင်းကတည်းဆိုတော့ကြားပါတယ်သူကလက်မခံကြဘူးရဲ့ဆိုတော့မြန်မာနိုင်ငံကရေနံကလည်းဘာပဲပြောပြောသူကပူပြီးလိုအပ်နေလို့များသူတို့လက်ပိုက်ကြည့်နေဥမှာတိတိကျကျအဲ
့ဒီအတွက်ကတော့ကျွန်မအသေးချာမသိဘူးပေါ့နော်ဒါပေမဲ့တန်တမာအရေးပြည်ပြည်ဆိုင်ရာဆက်ဆံရေးကလည်းပါသေးတယ်နော်ဆိုဟိုရုရှားနဲ့ယူကရိန်းကြတော့ပြည်နိုင်ငံတွေကစုပေါင်းပြီးတော့အညီညွတ်စွာလုပ်တယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီး level of unity ကတိတ်ပြီးတော့မတွေ့ရသေးဘူးဆိုတော့လေအဲ့ဒီဥစ္စာကိုအများကြီးစူးစမ်းဆိုတော့အဲ့ဒါတွေ့နေတယ်လို့ကျွန်မထင်ပါတယ
်ဟုတ်တယ်ဆိုတော့မြန်မာအချက်၃ချက်ထဲမှာစန့်ကျင်မှုရဲ့နောက်ကြီးပတ်ဖြစ်ရဲ့နောက် number 3ချက်ကပုံပြီးစိတ်ဝင်စားဖို့ကောင်းတဲ့ perception ဆိုတော့စစ်တမ်းက elite ဆိုတော့ကျွန်တော်နားလည်တာဥပမာ Philippines မှာဖြစ်တဲ့ကိစ္စမျိုးလား Ramos တို့အွန်ရီလေးတို့မကုတ်ဆောင်ကသူတို့ဒက်ဖက်လုပ်လိုက်တယ်ဒီလိုပဲကိုဗတ်ပြောင်းလိုက်တယ်အဲ့ပုံစံမျိုးကိုပြောရစင်မြန်မာနိုင်ငံမှာရောအဲ့လိုဖြစ်နိုင်မဲ့အလားအလာမျိုးရှိပါရဲ့လားခင
်ဗျဖြစ်နိုင်တယ်ဘာလို့လဲအခုအချိန်မှာအောက်ကိန်းဖက်ရှင်နဲ့ပတ်သက်ပြီးတော့အများကြီးထွက်လာတယ်ထွက်လာတဲ့လူတွေကိုလည်းမေးလိုက်လို့ရှိလို့ရှိရင်သူကပြောနေအထဲမှာတဲ့80ရာခိုင်နှုန်းလောက်ပေါ့နော်ထွက်ချင်နေပြီသူတို့မလုပ်ချင်တော့ဘူးတဲ့တချို့တွေကအမျိုးမျိုးကြောင့်မထွက်နိုင်လို့တာနေရတာသူတို့ရဲ့စိတ်ဓာတ်ပေါ့နော်အဲ့ဒါမရှိတော့ဘူးဆိုစိတ်တိုက်တယ်ဆိုတာကစိတ်ဓာတ်မရှိလို့ရှိရင်အတိုက်ရအောင်မလွယ်ဘူးနော်နိုင်ဖို့ကမလွယ်ဘူးဆိုတော့အဲ့ဒါမျိုးဖြစ်နေတယ်အာနောက်ပြီး elite နဲ့ပတ်သက်ပြီးတော့လည်းအခုတလောမှာဆို crony စီလေ elite ဆိုလို့ရှိရင်မြန်မာနိုင်ငံမှာကြတော့ crony ဆိုပြောလို့ရတာပေါ့နော် crony စီသူတို့လိုက်ဖမ်းနေတာသူတို့ဘာကြောင့်လိုက်ဖမ်းလဲဆိုတော့အဲ့ဒီဥစ္စာကျမတို့ indicator တကူကအဲ့ဒီ elite ကသူတို့ဘက်ကိုမလိုက်တော့လို့ဒီဘက်ကိုရောက်လာလို့အဲ့ဒါကြောင့်မို့သူတို့ကအဲ့ဖမ်းနေလို့ကျမခံမှန်းလို့ရတယ်ပေါ့နော်ခံမှန်းလို့ရတယ်ဆိုတော့နောက်ခုလုံးပြန်ပြီးကြည့်လိုက်လို့ရှိရင်ဒီ defection ဆိုတဲ့ဥစ္စာကတော်တော်များများသမိုင်းနဲ့ပြန်ချင်တခါမှမတွေ့ဘူးရဲ့
I level ပေါ့နော်ဖြစ်လာပြီလို့ကြည့်လို့ရတယ်။ဟုတ်ကဲ့မိမိကိုယ်တိုင်တမဟောက်ပြောင်းနေတဲ့အဲ့ဒီမြန်မာစစ်တပ်အရာရှိကိုစီးပွားရေးတက်တူတို့မှတော်ပြီးလိုက်ချပေးတယ်။ပညာသင်ပေးတယ်ဆိုတာကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအခါမှာတော့သူတို့တွေရဲ့တုံ့ပြန်မှုသူတို့တွေရဲ့ဒီဒီမိုကရေစီအထင်ကြီးအောင်မှနေရတဲ့တမန်တော်တစ်ခုဖြစ်ရေးကိုသူတို့ဘလောက်စိတ်အားထက်သန်မှုရှိတယ်လို့တွေးခဲ့ရပါတယ်ခင်ဗျာ။
အဲဟုတ်ကဲ့ကျမကသွားတင်တဲ့အခါမှာပေါ့နော်ကျမကတော့ Lieutenant Colonel နဲ့အောက်ညတော့အချင်းကျမအချင်းချင်းအဲ့ဒီမှာကျတော့သူတို့တွေကအဲ့တုန်းကအများကြီး expectation ရှိတယ် expectation ဆိုတော့
ပြော
လို့ရတယ်ဟုတ်ကဲ့ပြောလင့်တဲ့အများကြီးသူတို့မှရှိတယ်အဲ့တုန်းကသူတို့ကကဘာနဲ့တန်းပြီးတော့ပေါ့နော်ကဘာမှာရှိတဲ့တခြားစစ်တပ်တွေနဲ့ပူးပေါင်းပြီးတော့လုပ်ချင်တယ်အဲ့လိုလုပ်တဲ့အခါမှာလဲသူတို့ကိုလေးလေးစားစားနဲ့နော်ဟိုအကုံယူစွာသူတို့လုပ်ချင်တယ်အထင်တော့လေကျမလုပ်တဲ့အခါမှာဒီကဘာလုံးကလည်းမြန်မာစစ်တပ်ကိုကြည့်ပြီးတော့တော်တော်အချင်းကြီးနဲ့နည်းနည်းအချင်းကြီးရပါဘာလို့ဆိုတော့စစ်တပ်ကိုနိုင်ကဒီ democratic transition ကို လုတ်ပေးလိုက်တယ်ဆိုတော့လေလူတွေကတခါရဲ့အရင်နဲ့အံ့ဩပြီးတော့သူတို့လက်ခံရတယ်ပေါ့နော်တော်တော်ကျုံ့ကြတယ်ကျုံ့အဲ့ဒီနေရာကနေပြီးတော့အခုဆိုလို့ရှိလို့ရှိရင်တခါရဲ့သူတို့ကိုလုံးဝဟိုလူစိုးလိုမျိုးချင်ပြီးတော့လုံးဝဟိုနည်းကြည့်ပြလိုက်ကြရဲဟုတ်တယ်အဲ့ဒီခါရဲထိုးကြပါတာပေါ့နော်ဆိုကျွန်မတခါလေးကြရင်ကျွန်မစိတ်ထဲမှာလည်းတခါလေးကြရင်အဲ့ဒီစစ်ဘိုးကြီးရဲ့ကိုကျွန်မပြန်ပြီးတော့သူတို့မျက်နှာလေးတွေပြန်ပြီးတော့အာမြင်မိတယ်သူတို့အဲ့ဒီအချိန်မှာသူတို့ရဲ့ဟုတ်တော့ပေါ့နော်သူတို့ရဲ့ညှော်လင့်ချက်တွေသူတို့ရဲ့အနာဂတ်တွေသူကအရင်နဲ့ excited အဲ့ဒီအချိန်မှာအရင်ဖြစ်လာတယ်အဲ့ဒီဥစ္စာကြီးတော့ဒီတခါရဲကိုဟိုနည်းနည်းကိုအဝီစီးတဲ့ကိုဝင်သွားတယ်ဆိုတော့သူတို့အတွက်လည်းကျွန်မတော်တော်တခါလေးကြလို့ရှိရင်စိတ်မကောင်းဘူး
ဒါမဲ့လောလောဆယ်မှာသူတို့အစည်းအလုံးနဲ့ဖြစ်နေအောင် unified လုပ်ထားနိုင်တဲ့အဓိကအချက်ကဘာလို့ပြောနိုင်ပါလဲပြည်သူတွေသူတို့မတိုက်မနစ်သက်ဘူးဆိုတာလည်းသိတယ်လက်အောက်ကတမတော်တွေနန်းတွေဟာသူတို့မချိနှက်ကြဘူးသူတို့ဘွားပေါ့ချင်းကြတဲ့အထက်အရာရှိနေမတူဘူးဆိုတာသူတို့သိသို့တော်လည်းဘာကြောင့်သူတို့ဟာအစည်းအလုံးနဲ့ဖြစ်နေကြလဲလို့ထင်ပါကလေး
ကျမဒီ interview တွေလုပ်လိုက်တဲ့အခါမှာတွေ့တာကသူတို့ကအလုံးတလားတော့အများကြီးလည်းမရှိတော့ဘူး။ဆိုပါတော့တိုက်ရင်တစ်ခုဆိုလို့ရှိရင် full strength ပါနော်။တကယ်လို့အပြည့်အစုံရှိမယ်ဆိုရင်လူ၈၀၀ရှိရတယ်။အခုဟိုတလောကထွက်လာတာသူတို့ပြောနေ150လောက်ပဲရှိတော့တယ်။အဲ့ရှိတဲ့150တွေမှာလေသူတို့50ရာခိုင်နှုန်းကပဲ combat ready နော် combat ready ရှိတယ်။ဆို85ယောက်လောက်ပဲရှိတော့တယ်။ဆိုတိုက်ရင်တစ်ခုမှာအရှိတဲ့လူတွေကလည်းသူတို့ပြောတာ80ရာခိုင်နှုန်းလောက်ပေါ့နော်။အာလုံးဝ site မလုပ်ချင်တော့ဘူး။ဒါတချို့တွေကြတော့အရန်အသက်ကြီးနေပြီ။အာဟိုဆိုပါတော့ surgeon တွေပါလေနော်။သူတို့တက်တက်လုံးကလည်းစစ်တက်ထင်ပါပဲသူတို့လုပ်လာတော့ဘယ်လိုမှထွက်လိုက်လို့ရှိရင်လည်းသူတို့မှစားရတောက်ရင်ဘာလုပ်မလဲဆိုသူတို့စိတ်ပူရဲ။နောက်ပြီးတချို့တွေကြတော့လည်းသူတို့မိသားစုတွေပေါ့ဟုတ်တယ်မလား။အခုချိန်မှာစစ်တက်ကမိသားစုတွေကိုလည်းအရန်နဲ့ကညာရင်ဆိုတော့အဲ့ဒီဥစ္စာတွေလည်းကိုနေမထွက်နိုင်ဘူးနောက်တစ်ခါကျတော့ logistics တကယ်ထွက်ဖို့အတွက်ကလည်းအများကြီးပဲစစ်တပ်ကသူတို့ကိုပါလေချုပ်ကင်နာရဲဆိုတော့လေဒီအဲ့ဒီအချိန်မှာ logistics ကြောင့်သူတို့မထွက်နိုင်တဲ့ဥစ္စာအများကြီးရှိတယ်ဟုတ်ကဲ
့နောက်တစ်ခါလည်းကျွန်တော်မိကျမှာလက်နက်ကင်ပြီးတော့ဖြန့်ဆန်းနေရတဲ့ EAO တွေနဲ့အခု PDF တွေသူတို့ရဲ့အင်အားတော်ကစီးကျွမ်းကျင်တဲ့ပုံစံတောင်နဲ့ဘယ်လိုသုံးသပ်မိပါလဲခင်ဗျာသူတို့ရဲ့ညမှုသူရဲ့ unity strength အဲ့ဒါကိုမိမိကလည်းသုံးသပ်မိပါလေ
။ဟုတ်ကဲ့။ကျမဆရာမတယောက်အနေနဲ့ပေါ့နော်ဒီလောက်သာသူတို့ကိုကျမ B+ အတွေ့အကြုံမရှိဘူး။တကယ် training လည်းမရှိဘဲနဲ့ဒီလောက်ထိလုပ်နိုင်နေဆိုတော့တော်တော်ချီးကျူးစရာပဲ။အပြီးအထိအောင်မြင်နိုင်ဖို့အတွက်ကကြတော့ပူးပေါင်းဆောင်ရွက်ဖို့ဒါ A ထိရမယ်။ A+ ရတော့မလို့ user လုပ်နိုင်မယ်လို့ကျမသုံးသပ်သိကြ။
ဥကြောဆန္ဒတင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုတင်ပြခဲ့တာပါအခုဆက်လက်ပြီးတော့လူတို့နဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပါအောင်မယ်ဒီတစ်ပတ်မှာတော့ဝမ်းကျုပ်စေတဲ့မူရင်းအဓိကအကြောင်းအရာတွေနဲ့အဓိကမဟုတ်တဲ့အကြောင်းအရာတွေကိုအတိုင်းပင်ခံခွဲစိတ်အထူးကဆရာဝန်ကြီးပါမောက္ခဒေါက်တာဦးဝေမွန်နဲ့အတူဒေါက်တာတန်းစောကတင်ပြထားပါတယ်
ရက်ကလန်ကိုခွဲစိတ်ဖဲထုတ်ကုသမှုခံယူထားတာမျိုးခါအုံကျော်ကိုထိခိုက်ဒဏ်ရာရတာမျိုးနဲ့အသက်ကြီးလို့လှုပ်ရှားမှုနေသွားတာမျိုးတွေကြောင့်ဝမ်းချုပ်ဝေနာခံစားရနိုင်တယ်လို့သိရပါတယ်စေဝါတချို့ကြောင့်လည်းဝမ်းချုပ်ဝေနာခံစားရနိုင်ပြီးတရက်ဖဲထုတ်လို့ဝမ်းချုပ်တာခါအုံကျော်ထိခိုက်လို့ဝမ်းချုပ်တာအသက်ကြီးပြီးလှုပ်ရှားမှုနေသွားလို့ဝမ်းချုပ်တာ ਨੇ စေဝါတွေကြောင့်ဝမ်းချုပ်တာမျိုးတွေကိုအဓိကမဟုတ်တော့အကြောင်းအရာတွေကြောင့်ဝမ်းချုပ်မှုဖြစ်ခြင်းတွေလို့သတ်မှတ်တဲ့အကြောင်းအတိုင်းပင်ခံခွဲစိတ်ထုတ်ကုဆရာဝန်ကြီးဖြစ်သူဗမောက္ခဒေါက်တာဦးအေးမွန်ကအခုလို့ရှင်းပြပါတယ
်ဝမ်းချုပ်တာကဘလို့ကြောင့်လဲဖြစ်မယ်ဆိုနေမှာသူကနှစ်ပိုင်းရှိပါတယ်တခုကတော့ကျွန်တော်တို့ခေါ်တာ secondary cause ပါလေအကြောင်းအကြောင်းရှိတာပါဗောနဲ့ဥပမာဆိုရင် living ရ thyroid hormone ပေါ့နော်အထွက်နေသွားတာ hypothyroid thyroid ကိုကျွန်တော်တို့ living ကြီးရောဂါရှိတယ်လေ water လေအဲ thyroid ထွက်လိုက်တယ် hormone နေသွားတယ်ဆိုရင်လည်းဝင်ချုပ်တက်တယ်ဒါမျိုးဆိုအဲ့ဒါတော်တော်ဆင်းပေးလိုက်ကောင်းအောင်ပါပေါ့သွားတော့အတိုင်းပို့ပေါ့နော်ခါတော့ကဆိုရင် spinal cord ထိထားတယ် nervity wire ဆိုရင်တော့အောက်ကဥပမာညံနေသွားတာပေါ့ဒါမျိုးဆိုရင်ကျွန်တော်တို့ကဖြစ်တတ်တယ်တော့တကြီးရဲ့လူတွေမှာညာခုနပြောလို့လှုပ်ရှားမှုမရှိဘူးပေါ့နော်ဟိုသွားလာလို့လည်းမရှိဘူးအစ်စလဲမရှိဘူးအမြဲတမ်းလှဲနေရဂရမွန်လဲတိပြထားတာဒါမှမဟုတ်ရင်ကျွန်တော်တို့ကချွတ်တက်တာပေါ့နော်ဒါကော့စ်ပေါ့တခြားယောဂါတွေအများရှိတယ်နိုင်ငံခြားမှာဆို multiple sclerosis ဆိုဒါမျိုးတွေပေါ့နော်ဟိုအောင်ညောယောဂါတွေပဲဆိုပါတော့နော်အဲ့ဒါပြင်အဓိကအရေးကြီးတာတွေကကျွန်တော်တို့မှာတော့ဗာအရေးကြီးတယ်ဆိုရင်အေးဟောပါပဲဒီဆေးဝါးတွေဆေးဝါးတွေပေါ့ drugs ပေါ့နော်ဆေးတွေသူတို့ဆေးတယ်တော်တော်များဝင်ချွတ်တက်တယ်ဥပမာဆေးယောဂါဆေးတွေနော် ကစ်စင်ချန်နယ်ဘလော့ဂါဟာမျိုးတွေနော်ချိုးသွေးကြသည်ဆိုဟာလေးတွေအဲဂန်ဂလင်းဘလော့ဂါဆိုနော်ဆိုအောင်ကျော်ဂန်ဂလင်းနဲ့ပလိတ်တော့တော့လေအဲဆိုဝင်းချွတ်တတ်တယ်အဲအိတ်ဆေးတွေရရှိသဘောတရားနော်နောက်ကျွန်တော်ဒီတချို့ပါတယ်ဒီအန်ဒက်ဆစ်တမှာနော်လူမီနာပါတယ်နော်ဆိုင်ဆေးတွေမှာတော့ဝင်းချွတ်တတ်တယ်အဲဒါမျိုးပေါ့နော်အဲတော့တော်တော်များဆေးတွေကကျွန်တော်တို့တော့မဖြစ်ပါတယ်ဆိုတော့ဆေးကြောင်းတွေမှာသင်မိပါတယ်အိတ်ဆေးတွေကတော့ဝင်းချွတ်တတ်တယ်အဲ့ဒါလည်းတော့ကြည့်ရမယ်သဘောနော်အဲ့ဒါစားနေလာပေါ်သဘောနော်အဲ့ဆိုရင် short in short ပြင်းသိမ်းပြင်းကြောင်းနေပြောင်းပေါ့နော်အဲ့ရှိပါတယ်သဘောတရားနော်အဲ့ဒါဝင်းချုပ်တဲ့အကြောင်းလေအဲ့ဒါတွေကတော့တိတဲ့ cost ဆို secondary ပေါ့
ဝမ်းချုပ်တာဖြစ်စေတဲ့မူရင်းအဓိကအကြောင်းအရာတွေအကြောင်းကိုတော့ဒေါက်တာဦးဝေမွန်ကအခုလိုရှင်းပြပါတယ
် primary ပေါ့ကျွန်တော်တို့ primary cultivation ဆိုတာတစ်ကတော့ဒီဥမိုင်းကကျွန်တော်တို့ကသူ့ထဲဝင်လာတဲ့ machine ကိုညှက်ရတာပေါ့နော် contract လုပ်ပြီးအောက်ကိုတုံးပို့သွားတာပေါ့အဲ့မှာနည်းနည်းညှက်ရနေတာပေါ့နော်ညာညာအသွာလာနေတော့ဥပမာဆိုဟိုတပီလောက်ရှိတဲ့နော်ဥမိုင်းကြီးရတယ်သွားဖို့တက်ကိုဆွေးရပါဆိုဥပမာနော်15မိနစ်ကြာမှာသူကအဲ့ဒါကို9နိုင်ကြာကြာနေမှာပေါ့အဲဆိုတော့ slow transit ခေါ်တာပေါ့ slow transit ပေါ့နော်အဲဘာလို့ကြာဆိုအဲ့မှာသူ့မှာရှိတဲ့ညှစ်မှတ်တွေပါလဲဆဲလေးတွေသေသွားတာလို့ဆဲတွေနေနေတာလို့နော်အကလေးမှာ husband ကအဲ့သွားရရပဲလေနော်ညူရုံးလေးတွေအောင်ကျော်လေးနေနေတာပေါ့အဲ့ဒါကြောင့်ဆိုသူကတော့မသွားတော့ညင်းတာကိုလို့ထင်တယ်အဲ့ဒါဥမိုင်းကြီးပဲပို့ကြီးကြီးကြီးကြီးကြီးလာပြီကြီးလာလေညားမရှိလို့ပျော့လေးဖြစ်လာပေါ့နော်ကျွန်တော်တည်ရင်ွင့်လို့ပေါ့ညနေဆိုရင်ပြန်ရုံဆိုအရင်ဆိုလိုက်မပြုံးတော့သူပါလေအဲ့လိုဖြစ်သွားတာပေါ့နော်အဲ့ဒါ slow transit လို့ခေါ်တာပေါ့နော်အဲ့ဒါလေဆေးလေးတော့ကတော့ထိုင်းလုံးကြိုက်ပေါ်လာကြတယ်ဟိုနိုင်ငံခြားမှာတော့စနိုင်ပြီဒီမှာတိတ်မြောက်သေးတော့ပါလေအဲ့ transit ကောင်းအောင်လုပ်တဲ့ဆေးလေးတွေရှိတယ်အဲ့ transit compound ဆိုတာလေတို့ကတော့အခုတို့ကစစ်စစ်လို့ရတယ်ဆေးလေးမျိုးသွားလိုက်ပြီအဲ့ဒါလေတိုင်းကြီးကတိုင်းထွားပြီးသားဘယ်လောက်ရောက်ပြီဆိုတော့အတိုင်းလို့ရတယ်ပေါ့နော်အဲ့ဒါဒီမှာတော့အလုပ်လုပ်ရသေးပေါ့ဒုတိယအဆင့်ကတော့အပေါ်ကကိုလုံးကကောင်းတယ်ညင်ကောင်းတယ်အောက်ကကျွန်တော်တို့ထွက်မဲ့နေရမှာပေါ့ထွက်မဲ့နေရမှာကျွန်တော်တို့ anus inorotan လို့ခေါ်တဲ့ဒီ spinder တွေ muscle တွေညှိအားရှိတာရှိတယ်။အောက်က pelvic flow เนาะ pelvic flow ရှိတယ်ကျွန်တော်တို့ဒီကเนาะ။အဲ့တော့အပေါ်ကကိုယ်လုံးကညှိရတယ်เนาะ။ဒီ anus rotan ကနေသူ့ကို straighten နေမှာဖြောက်ပေးလိုက်ရတယ်။ဆင်းလို့ကောင်းအောင်လေ။အောက်က pelvic muscle တွေ short ပေးလိုက်ရတယ်။အဲ့သုံးခုကသူကညှိရတယ်တော့ပါလေเนาะ။သူညှိရတယ်။နောက်ဒီ anus ကိုမဆင်ရောက်ပြီဆိုရင်ဝန်သားမှန်သိအောင်လေ။အောင်ကျိုးကကောင်းအောင်လေ။အုံတော့သိရတယ်။ဟုတ်ပါလေ။အဲ့ဒီ net flow တွေနဲ့ဒီ muscle တွေနဲ့အားလုံးဆက်ဆက်ရှိတာပေါ့နော်။အဲ့ဒါကိုပြတ်သွားတာ။disenergy ခေါ်တာပေါ့เนาะအဲ့တော့ခေါ်တယ်ချုပ်ရတဲ့ obstruction ရှိတာပေါ့ obstructive defecation ဆိုပြီးတော့เนาะအဲ့မျိုးတွေအဲ့လိုမျိုးကြောင့်လည်းချုပ်တာတွေရှိတယ်အဲ့လိုကြတဲ့လေကျွန်တော်တို့ကနေဒီဘက်ချမ်းမှာ surgical နဲ့ကျွန်တော်တို့ပုံများလေးပြင်လို့ရတာရှိလာတဲ့ပုံပေါ့တော့เนาะအဲ့ကျွန်တော်တို့ဟိုနပြောလို့မျိုး fissure ဆိုရင်ကုပ်ပလိုက်မယ်ကျင်းနေဟိုပြုတ်လိုက်မယ်เนาะဆက်ဆက်မရှိတာဆိုရင်ကျွန်တော်တို့ဒီမှာနိုင်ငံခြားမှာဆိုရင်အဲ့ nerve ကို stimulate ပေးရတယ် S2 လေ S2 nerve ကို stimulate ပေးလိုက်မယ်ဆိုရင်အဲ့ဒါလေးကိုခါလေးကိုအောင်အဲ့လေးဆိုက်ပြီးတော့next team လာပြီလဲမစဘူကောင်းလာတွေ့လာတယ်။နောက်ဒီဝင်သွားတော့ပြန်လေ့ကျင့်ပြလို့ရတယ်သူပါလေ။ဒါပြန်တော့သူ training ပြန်ပြတော့ feedback ခေါ်တယ်။နော်အဲ့အဲ့မျိုးတွေပြန်လုပ်တာရှိပါတယ်။ဒါပေမဲ့အကျမ်းမြင့်ကတော့ကျွန်တော်နိုင်ငံနေထားမှာတော့ဒီ primary ခုနပြောလို့ပါခေါ်မလဲ။ conservation ကိုနည်းနည်းပြုပြင်အားနည်းနေတာပေါ့သူပါနော်။အဲ့ဒါကြောင့်ဖြစ်တတ်ပါတယ်။ secondary တွေကအကြောင်းသိပြီးလာတယ်။အဲ့ဒါတွေအရင်ပြုပြင်လိုက်ပါသူပါနော်။ primary တွေကတော့အကြောင်းသိတကြားပါမသိသေးဘူးဆိုတော့ဆန်းစစ်မှသိမှာပေါ့နော်။ဒါကတကယ်တူဘူးစေမောစစ်မှာရမှာတော့ပေါ့နော်အကြမ်းမျိုးတော့ဘာကြောင့်ဖြစ်ဖြစ်ကျွန်တော်တို့ကတော့ဖြစ်တာတော့နှစ်ကိုယ်ဆက်ဆက်မှုရှိတာတော့ဗာလေလှုပ်ရှားမှုနေတယ်နော်အသေးရစားနေတယ်နော်အသေးနစားနေတယ်ကျူးစီတောက်နေတယ်ရေတောက်နေတယ်အစ်ဆိုင်နေတယ်ညင်းနေတယ်အဲ့ဒါတွေတော့နော်ပြပါဒါပြင်ဂျန်နရီဆိုင်တာလေးကဝန်သွားတဲ့ style လေးပေါ့ဝန်သွားတော့အချိန်မပေးဘူးနော်အလုံးရှုပ်နေတယ်အိမ်တမတန်ဘူးရုံးမှလည်းမသွားတော့အောင်းလိုက်မယ်အောင်းအောင်းနဲ့ခဲသွားလေအဲ့လိုမျိုးကြတာအပေါ်က block စီတော့အောက်ကခဲပိတ်နေမရတော့ပြတဲ့ပေါ့နော်အဲ့ပြဿနာလေးဖြစ်တတ်ပါတယ်နော်အဲ့ habit လေးအရေးကြီးပါတယ
်ဝမ်းချုပ်စီတဲ့မူရင်းအဓိကအကြောင်းအရာတွေနဲ့အဓိကမဟုတ်တဲ့အကြောင်းအရာတွေအကြောင်းကိုတည်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တို့ပ
ါဒေါက်တာတန်းစောတင်ဆက်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်အပြီးမှာတော့အားကစားကဏ္ဍကိုဆက်ပါအောင်မယ်ခင်ဗျာအေရှာ2ကောက်တီးပြိုင်ပွဲကိုကမ္ဘာအဆင့်မီပြိုင်ပွဲတွေဖြစ်အောင်လုပ်ဖို့ကြိုးပမ်းထားပြီးသိမ့်မကြခင်အချိန်အတွင်းမှာ European Tour ပြိုင်ပွဲတွေကိုမီလာနိုင်တယ်လို့ Asia Tour ပြိုင်ပွဲတွေရဲ့အမှုဆောင်ရာရှိချုပ်ကိုချိုမင်းတန်ကပြောဆိုပါတယ်။ဒါအပြင်မြန်မာအပါဝင်အာရှကလူငယ်ကောက်သီးသမားတွေကောက်သီးတိုးတက်လာစေဖို့အတွက်ကြည်လာဟန်အနာဂတ်ချန်ပီယံအစီအစဉ်တွေကိုစီစဉ်သွားဖို့ရှိတယ်လို့လည်းပြောဆိုထားပါတယ်။ Asia Tour ပြိုင်ပွဲတွေရဲ့ကော်မရှင်နာနဲ့အမှုဆောင်ရာရှိချုပ်ကိုချိုမင်းတန်နဲ့ Skype ကနေဆက်သွယ်မြင်းမြန်းချက်အပိုင်းတွေကိုကိုရနိုင်ငံဒီကပတ်ဒီတပတ်အားကစားကဏ္ဍမှာတင်ဆက်ထားပါတယ်ခင်ဗျာ
from burma so I believe
မြန်မာနိုင်ငံကဆိုရင်ကိုချိုမင်းသားကအေရှန်တုတ်ကောက်သီးပြိုင်ပွဲတွေမှာဦးကြည်လဟန်ပြီးတဲ့နောက်ကမရှင်နာနဲ့ CEO ဖြစ်လာတာဒုတိယမြောက်ပုဂ္ဂိုလ်ပေါ့နော်ဆိုတော့ဒီအတွက်ရော ဘယ်လောက်ထိဂုဏ်ယူမိလဲဗျ
I think it's a very special
ဒီတော်ဝန်ဒီနေရာကတော့တကယ်ကိုထူးခြားတယ်လို့ထင်ပါတယ်ဦးကြည်လဟန်ကတော့မြမကောက်တီလောကတွေကတကယ်ကိုဥဆောင်သူတူးပါခင်ဗျားမျိုးကုန်းကိုဖြေရမယ်ဆိုရင်တော့ကျွန်တော်ကဩစတြေးလျနိုင်ငံကူးလက်မှတ်ကင်ထားတဲ့ဩစတြေးလျနိုင်ငံသားဆိုပေမဲ့မြမပြည်ကမြမနွယ်ဘွားတယောက်အဖြစ်နဲ့ဂုဏ်ယူပါတယ်ဒါပေမဲ့ Asian True ကောက်တီပြိုင်ပွဲတွေရဲ့ဥဆောင်သူတယောက်အဖြစ်နဲ့အားရှောက်ကိုကိုးစားပြုရတာကျွန်တော်အတွက်သိအရေးကြီးပါတယ်
ကျွန်တော်ကြည့်သလောက်တော့ဦးချီလာဟန်တုံးကသူကအေရှန်တိုးပြိုင်ပွဲတွေကိုပို့ပြီးတော့အကျဉ်းချပြည့်မဲ့ဖြစ်အောင်လုပ်နိုင်ခဲ့တယ်ဆိုပြီးတော့ပြောကြတယ်ဆိုတော့အခုကိုချိုမင်းသန်းကရောဒီအေရှန်တိုးရဲ့ကမရှင်နာတယောက် CEO တယောက်အနေနဲ့ဒီပြိုင်ပွဲတွေကိုဘယ်လိုညီမှန်းထားလဲ
You're right I mean through Ujila's time he took the Asian PGA
ဦးချီလာဟန်တက်တုံးကတော့သူကအာရှ PGA တိုင်ပွဲတွေဖြစ်ပြီးအဲဒီတော့ကဒီနှစ်ကို10ပွဲ12ပွဲလောက်ရှိပါတယ်။အာရှတခွင်ကအမျိုးသားတခွင်ဆိုင်ပွဲတွေစုပြီးတော့အဲဒီကနေအခု Asian Tour ပြိုင်ပွဲတွေဖြစ်လာခဲ့တာပါ။အဲဒီတော့က TV ကြော်ညာတွေရှိမယ်၊ sponsor ကြော်ညာဘုတ်တွေရှိမယ်။အခြေခံအဖြစ်တော့ Asian Tour ကို professional ဆန်ဆန်ဖြစ်အောင်လုပ်ခဲ့တာပါ။ဒါကဥကြည်လာဟန်လုပ်ခဲ့တာပါ။ကျွန်တော်ဤမှန်းချက်ကတော့အဲဒီကနေနောက်ထပ်တလှမ်းပြီးတော့တကယ်ကပအစ်စ်မီပြိုင်ပွဲတွေဖြစ်လာဖို့ပါ။လွန်ခဲ့တဲ့20ကာလအတွင်းကတော့ Asian Tour ပြိုင်ပွဲတွေဟာကမ္ဘာမှာ PGA Tour, European Tour, Japan Tour တွေရဲ့နောက်တတိယဒါမှမဟုတ်သတုဒ္ဒအဆင့်လောက်မှာရှိတယ်လို့ကျွန်တော်ပြောချင်ပါတယ်။အခုဆိုရင်ကျွန်တော်တို့မှာငွေကြေးထောက်ပံ့မဲ့ sponsor အသစ်လည်းရထားတယ်လို့ရုပ်သံထိုးလင်းဖို့အတွက်ရုပ်သံ line တွေလည်းရထားပြီးပိုကောင်းတဲ့ကစားသမားတွေလည်းရှိလာနေပြီးတော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့အဆင့်ကိုဥရောပ Tour ပြိုင်ပွဲတွေအဆင့်ရောက်အောင်တိတ်မကြခင်အချိန်အတွင်းမှာလှုပ်လာနိုင်မယ်လို့မျှော်လင့်ပါတယ်။
ဆိုအခုတခါတော့ကျွန်တော်မေးချင်တာကအာရှကကောက်တီးသမားတွေရဲ့အစင်တန်းကတခြားအမေရိကန်တို့ဥရောပတို့ပါဝင်ကမ္ဘာတစ်ဝန်းကတခြားကစားသမားတွေနဲ့ရှင်းစည်းမယ်ဆိုရင်ဘယ်လိုရှိပါလဲဗျ
I mean look we're still a little bit behind I have to admit I mean the best players in the world are competing on the PGA tour
အမှန်တိုင်းဝန်ခံရရင်တော့ကျွန်တော်တို့စီကနည်းနည်းတော့လိုနေပါသေးတယ်ကမ္ဘာအကောင်းဆုံးကောက်တီးသမားတွေကတော့ PGA ပြိုင်ပွဲတွေမှာဝင်ပြိုင်နေကြတာပါဒါကတော့ရှင်းပါတယ်
တော့အာရှကဒီကောက်တီးဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးတော့ရောကိုချိုမင်းသန်းတို့ဘက်ကဘာတွေလုပ်နေလဲဗျအဲ့ဒါလည်းရှင်းပြပေးပါဦး
Now I mean wherever we travel whichever country
ကျွန်တော်တို့ဘယ်နိုင်ငံဘယ်ကိုပဲသွားသွားအဲ့ဒီနိုင်ငံကကောက်တီးသမားတွေဝင်ပြိုင်နိုင်ဖို့အတွက်နေရာအတော်များများပေးနိုင်အောင်လုပ်ပါတယ်ဘယ်နိုင်ငံမှဖြစ်ဖြစ်အဲ့ဒီနိုင်ငံကဒေသခံကစားသမားတွေအတွက်နေရာအတော်များများချန်ထားပါတယ်ကျွန်တော်တို့ကဂျီလာဟန်နာဂတ်ချန်ပီယံအစီအစဉ်တစ်ခုကိုစမလို့လုပ်နေပါတယ်ဦးကြည်လဟန်ဟာကစားသမားတွေကိုအညီအမျှဆက်ဆံတာအလွန်တန်ဖိုးထားမြတ်နိုးတဲ့သူပါဒီစီဇန်ကတော့အေရှန်တိုးပြိုင်ပွဲတွေမှာကစားနိုင်တဲ့လက်ရည်ရှိပြီးကစားဖို့အခွင့်မသာတဲ့နောက်ခံပံ့ပိုးမှုမရှိတဲ့အထက်ကတနည်းကိုလူငယ်ကောက်တီးကစားသမား3-4ယောက်လောက်ရှာဖွေမွေးထုတ်သွားမှာဖြစ်ပြီးသူတို့အနေနဲ့ပြိုင်ပွဲမှာဝင်ပြိုင်ဖို့အခွင့်အရေးရမှာပါသူတို့ကိုလက်ရည်စစ်တဲ့အကြောင်းကိုလာတက်ပြီးတော့တိုးတက်လာအောင်ကူညီပေးဖို့နဲ့ကြေးစားကောက်တီးသမားအဖြစ်ပထမဆုံးစတင်တဲ့နှစ်မှာသူရဲ့ကုန်ကြမ်းဈေးတွေကိုကူညီသွားဖို့ပါဒီစီဇန်ကိုလာမယ့်2023မှာစတင်ဖို့လှုပ်ဆောင်နေပြီးဘယ်လိုရွေးမလဲဘယ်သူတွေကိုရွေးကြမလဲဆိုတာတွေအတွက်ဦးကြည်လဟန်ရဲ့အမျိုးသမီးနဲ့အတူတွဲပြီးတော့လုပ်နေကြပါတယ
်အခုလောလောဆယ် Asian Tour ပြိုင်ပွဲမှာဝင်ကစားနေတဲ့မြန်မာတွေရောရှိလား
Well you've always still got Uzomu who plays from
ရှိတာပေါ့ဦးဇော်မိုးရှိတယ်လေသူကတော့မကြကနာဆိုသလိုကစားနေပြီးအဓိကအများသောအားဖြင့်တော့စင်ကာပူအိုင်လန်ကန်ထရီကလပ်မှာကောက်တီးတင်ပေးနေပြီးကျွန်တော်ရဲ့ပြိုင်ပွဲတွေကတချို့ကိုလည်းဝင်ပြိုင်နေပါသေးတယ်သူကအသက်50ကျော်နေပြီဖြစ်ပေမဲ့လူငယ်တွေနဲ့အခုချိန်ထိပြိုင်ကစားခြင်းနဲ့စိတ်ရှိနေစေဖြစ်ပြီးရိုက်နေတော့ပါပဲပြီးတော့နောက်တစ်ယောက်ကတော့လူငယ်တွေကဟိန်းစီသူပါသူကတကယ်ကစားသမားကောင်းဖြစ်ပြီးလက်ရည်စစ်တဲ့အကြောင်းကနေ2021မှာအောင်ခဲ့တာပါတကယ်ပါရမီရှိတဲ့လူငယ်ကစားသမားတစ်ယောက်ပါနောက်ပြီးတော့လက်ရည်စစ်တဲ့ကြောင်းကိုလာတဲ့တခြားတယောက်မြောက်လည်းရှိပါတယ်။ဒါပေမဲ့လည်းအခုလောလောဆယ်မှာတော့မြန်မာပြည်ကဟင်းစီသူကအဓိကတယောက်ပါ။တ
ော့ Asian Tour ဒီအာရှပြိုင်ပွဲတွေမှာကစားဖို့အတွက်ဆိုရင်ဘာလုပ်ဖို့လိုသလဲ
？So we have a qualifying tournament at the start.
ဒီတိုင်းကောက်တီးပြိုင်ပွဲရာဒီမစခင်မှာလက်ရည်စစ်ပြိုင်ပွဲတွေရှိပါတယ်။ကျွန်တော်တို့ရဲ့အဲ့ဒီပြိုင်ပွဲတွေမှာဝင်ပြိုင်တဲ့ကစားသမား400-500လောက်ရှိတတ်ပြီးအဲ့ဒီပြိုင်ပွဲတွေကိုနှစ်ပတ်အတွင်းကျင်းပလို့ရှိပြီးတော့အဲ့ဒီကစားသမား900တဲကထိတ်ဆုံးက35ယောက်က Asian Tour ပြိုင်ပွဲတွေကိုဝင်ပြိုင်ခွင့်ရပါတယ်။အဲ့ဒီ35ယောက်နဲ့ပြီးခဲ့တဲ့နှစ်ကကစားရာကောင်းပြီးဝင်ငွေအများဆုံးရတဲ့ထိတ်ဆုံးအယောက်60ကနောက်တစ်နှစ် Asian Tour မှာဝင်ပြိုင်ခွင့်ရတယ်။ ဒါကတော်တော်ခက်ပါတယ်မလွယ်ပါဘူ
းဟိုနိုင်ငံတိုင်းနိုင်ငံတိုင်းမှာကောက်သီးကစားတဲ့သူတွေတော်တော်များများရှိတယ်ဒီတွေကအများစုကတော့အပြော်တိုင်းကစားကြတာပေါ့မြန်မာနိုင်ငံမှာလည်းအဲ့လိုပဲမြန်မာနိုင်ငံကကောက်သီးကစားတဲ့သူတော်တော်များများကအပြော်တိုင်းကစားတဲ့သူတွေများတယ်တကယ်လို့မြန်မာတွေကလိုအာရှပြိုင်ပွဲတွေမှာခြေစားကစားသမားဖြစ်နေကစားဖို့အတွက်ဆိုရင်ရောအဲ့ဒီလူတွေကိုဘလို့အကြံပေးကြလဲ
I mean the first thing is they need to compete I think one of the things lacking in Burma I have to say is
ပထမဆုံးသူတို့လိုအောင်မှာကပြိုင်ပွဲတွေကစားဖို့မြန်မာနိုင်ငံမှာတခုလိုအပ်တာကတကယ့်ပြိုင်ပွဲကြီးတွေနေတာပါမြန်မာနိုင်ငံမှာခေါက်တီးကစားတာအများစုကလူမှုရေးရအပြော်ကစားကြတာများပါတယ်။တငယ်ချင်းမိတ်ဆွေတွေကစားကြတယ်၊လူဖော်ကင်ဘက်တွေဒါမှမဟုတ်စီးပွားရေးမိဖက်တွေကစားကြတယ်။ကောက်ကွင်းမှာတယောက်နဲ့တယောက်ပိုက်ဆံကြီးကစားကြပြီးစားကြတောက်ကြလုပ်ကြတာများတယ်။ပြောဖို့ကောင်းပါတယ်။ဒါပေမဲ့ပြိုင်ဆိုင်မှုအပိုင်းကနေပြောမယ်ဆိုရင်တော့တကယ့်ကိုကြေးစားခေါက်တီးသမားတယောက်ဖြစ်ချင်ရင်အဲ့ဒီလူတွေအနေနဲ့လေ့ကျင့်ရေးကွင်းကိုသွားနိုင်ရမယ်။ဒဏ်ရာရတာတွေကိုကုဖို့ဆရာဝန်ရှိရမယ်။လေ့ကျင့်ပေးတဲ့သူရှိရမယ်။ခင်မီခေါက်တီးပစ္စည်းတွေရှိရမယ်။ဒါပေမဲ့ဓာရီအကုန်လုံးရနိုင်သလားရှိသလားဆိုတော့ကျွန်တော်မသိပါဘူး။ညာတော့အဖြစ်တော့အဲ့လိုဖြစ်ချင်နေဆိုရင်ထိုင်းကိုလာကြပါလေ
။ဒီကာယောဂါကြောင့်နည်းနည်းချီပြီးအတော်များများအခက်ခဲတွေကြုံပြီးတဲ့နောက်မှာအေရှန်တူပြိုင်ပွဲတွေရဲ့အခြေအနေကရောဘယ်လိုရှိပါလဲ
။ Well, we've actually been very lucky during the two sort of pandemic hit years we
are ကျွန်တော်တို့အရန်ကန်ကောင်းပါလေ။ဘာလို့လဲဆိုတော့ကျွန်တော်တို့ကာယောဂါတန်ကိုနှစ်နှစ်လောက်ခံလဲရတဲ့အချိန်တွေမှာကျွန်တော်တို့နောက်ွယ်ကနေအလုပ်တွေလုပ်နိုင်ခဲ့ပါတယ်။အရှိလေပိုင်းဒေသကနေစပွန်ဆာအသေးရောက်အောင်လုပ်နိုင်ခဲ့တယ်လို့အာရှထိုးပြိုင်ပွဲတွေမှာအမေရိကန်ဒေါ်လာတန်းခွဲကျော်တန်ဖိုးရှိတဲ့နှစ်စဉ်နောက်ထပ်ပြိုင်ပွဲအသစ်10ခုကိုနောက်ထပ်10နှစ်စာထပ်ထည့်ဖို့သဘောတူစာချုပ်ထုတ်နိုင်လိုက်ပါတယ်။နောက်ပြီးတော့ Saudi International ပြိုင်ပွဲကိုလုပ်မဲ့သူကလည်းအဲ့လိုပဲ10နှစ်စာလုပ်သွားဖို့သဘောတူထားပါတယ်။ပြီးတော့ Asia Tour ပြိုင်ပွဲတွေမှာပါနေတဲ့ပြိုင်ပွဲတွေအားလုံးကလည်းဖြည်းဖြည်းချင်းပြန်လာနေပါပြီ။သမိုင်းတစ်လျှောက်အကောင်းဆုံးနှစ်တစ်ခုဖြစ်လာနိုင်ခြင်းရှိနေပြီးဒါကတကယ်ကိုအလက်အပြောင်းပါပဲ
Okay ကိုချုံမင်းသား Thank you so much
Thank you That's okay I hope you got what you needed out of me and it was a pleasure to talk to you
I did yeah
ကိုရိုင်းနိုင်တင်ဆက်တဲ့အပတ်စဉ်ကဏ္ဍအစီအစဉ်ဖြစ်ပါလေခင်ဗျာအခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့နန်းလောင်ကပြောပြပေးပါဦးမယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ဘတ်စ်ဒေသတစ်ခုလုံးကိုအပြေအဝထိန်းချုပ်နိုင်အောင်လို့ရုရှားတို့ထပ်ပြီးတော့အပြင်းဆန်တိုက်ခိုက်နေတဲ့အတွက်ကြံနေသေးတဲ့ဒွန်နက်စ်ဒေသခံတွေပြေလို့ရတင်ဆောင်ဖို့ယူကရိန်းတာဝန်ရှိသူတွေပို့ထူနေကြသတိပေးပါရယ်ဒွန်နက်စ်ဒေသတစ်ခုလုံးကိုရုရှားကအပြင်းထန်တိုက်ခိုက်နေတဲ့အတွက်ပြည်သူတွေအထွတ်အမြတ်ရှိတာကြောင့်လူတိုင်းပြေလို့ရထွက်ခွာဖို့တိုက်တွန်းထားတယ်လို့ဒွန်နက်စ်ဒေသစစ်ဘက်အကြီးအကဲကယူကရိန်းသတင်းမီဒီယာတွေကိုပြောပါရယ်ပရတင်အစိုးရအဖွဲ့ဝင်တချို့နှုတ်ထွက်သွားပြီးတဲ့နောက်ဝန်ကြီးချုပ်ကလည်းရာထူးကဆင်းမဲ့ဖို့တောင်းဆိုမှုတွေတိုးလာနေပေမဲ့ဆက်လက်ပြီးတော့တာဝန်ယူမဲ့အကြောင်းဝန်ကြီးချုပ် Boris Johnson ကပြောပါတယ်ပုံမှန်လင်းလင်းပြောရရင်ခက်ခဲတဲ့အခြေအနေမျိုးမှာကြီးမားတဲ့တာဝန်တွေကိုယူထားရတဲ့ဝန်ကြီးချုပ်ရဲ့အလုပ်ကရှေ့ဆက်လုပ်ဖို့ဖြစ်ပါတယ်ဒါကြောင့်လဲဆက်လုပ်သွားမယ်လို့ပုတ်ထူးနေ့ကလွှတ်တော်မှာဝန်ကြီးချုပ်ကပြောဆိုသွားတာပါမမျှော်လင့်ဘဲနဲ့ဗန္ဒာရေးဝန်ကြီးနဲ့ကျန်းမာရေးဝန်ကြီးတို့နှစ်ဦးရှေ့ဆက်နောက်ဆက်နှုတ်ထွက်ခဲ့ပြီးတဲ့နောက်ပြက်ပုတ်ထူးနေ့ကပြုလုပ်ခဲ့ကြတဲ့ပါလီမန်တွင်ဝန်ကြီးချုပ်အပေါ်မေးဖြေခန္ဓာမှာလွှတ်တော်အမတ်တွေကအပြင်းထန်မေးခွန်းထုတ်ခဲ့ရမှာဝန်ကြီးချုပ်ကအဲ့ဒီလိုတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်မြန်မာစစ်ကောင်စီအပေါ်အနောက်ထပ်အရေးယူတန်းခတ်မှုတွေချမှတ်ဖို့ဩစတြေးလျအစိုးရကအလေးနဲ့စဉ်းစားနေကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ပြစ်မှတ်ထားအရေးယူတန်းခတ်ဖို့အခိုင်အမာဆွေးနွေးမှုတွေရှိနေပြီးတော့ဩစတြေးလျအစိုးရကအလေးနဲ့ထားစဉ်းစားနေပါတယ်လို့နိုင်ငံခြားရေးဝန်ကြီးပယ်နီဝမ်ကစင်ကာပူနိုင်ငံကမဟာဗျူဟာလေးလာရေးဌာနရုံးခွဲမှာကျင်းပတဲ့အမေးဖြေခန္ဓာမှာဘိုရိုနီကပြောဆိုသွားတာပါစင်ကာပူနိုင်ငံခီးစီအပြင်မှာတော့ဆက်မှုအင်အားကြီးနိုင်ငံ20 G20 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ဖို့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကိုဝန်ကြီးဝမ်ခရီးဆက်မှာဖြစ်ပါ
တယ်တရင်ချင်းချုပ်ကိုနားလောင်ပြောပြသွားတော့ပါခင်ဗျာဒီကနေ့မနေ့အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာထုတ်လွှင့်ပေးမှုအဖြစ်နဲ့ကတော့ကိုရဲမောင်ကတာဝန်ယူခဲ့ပါတယ်အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ဇူပဲအထာရဲတို့ဖြစ်ပါတယ်ကျွန်တော်ရဲ့ဂျာတာပတိနေမနေ့ဘက်အတန်လွှင့်စီနေတဲ့တီမာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်မြမပြည်သူပြည်သားအပေါင်းနဲ့ဘေးရန်တွေဝေးကွာကြပါစေ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကဇော်မိုးဇော်ပါခင်ဗျာ
This program has come to you from the Voice of America, Washington.